to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဇွန်လ2ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖလိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်။ကျမကတော့စုမြတ်မော်ပါရှင်။ယူကရိန်းပိုင်နဲ့20ရာခိုင်နှုန်းလောက်ကိုရုရှားတပ်တွေသိမ်းပိုက်ထားတယ်လို့ယူကရိန်းသမ္မတဖလာဒီမီယာဇယ်လန်စကီကဒီကနေ့ကြားသပတေးနေ့မှာပြောကြားလိုက်ပါတယ်။ဗြိတိန်ပြည်မှာကြီးနန်းသက်80ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုတော့ဗြိတိန်နဲ့တနသဟာယနိုင်ငံတွေမှာဒီကနေ့စတင်ပြီးတော့အကျင်းပနေကြပါပြီ။မြန်မာနိုင်ငံမှာဆရာနာသိန်းချိန်ကစားလို့စစ်တပ်ရဲ့ရက်ဆက်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုတူရကီမှာတရားစွဲဖို့ပြင်နေတဲ့အမှုအတွက်တူရကီအာဏာပိုင်တွေကကနအူးစုံစမ်းစစ်ဆေးမှုတွေကိုစတင်ပြုလုပ်နေပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိတယ်လို့ကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီအနေနဲ့မြန်မာညီညာရေးဆွေးနွေးမှုတွေကြိုးပမ်းတဲ့အခါမှာပြပရဲ့အတိအမှတ်ပြုခြင်းကိုမခံရတဲ့စိန်ခေါ်မှုတွေရှိနေပါတယ်လို့ဝန်ခံပြောဆိုလိုက်ပါတယ
်ညီညာရေးလုပ်ငန်းဒီအစိုးရအနေနဲ့ဆောင်ရွက်နေတယ်ငါတို့အနေနဲ့ကသွားပြီးကူညီလိုက်ရင်သွားပြောကြလုပ်လိုက်လို့ရှိရင်အော်တိုမက်တစ်ထောက်ခံပြီးသားဖြစ်မလားဆိုတဲ့အားမျိုးဒါကယူတန်းလေးကြုံကြရတာဖြစ်တယ်တချို့ကြုံကြရတဲ့ဟာကဖြစ်အောင်ကိုသမင်သက်သက်စွာနေတာ
မနေ့တော့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းပြောခဲ့တာပါဒီပြောဆိုချက်အပေါ်ငြိမ်းချမ်းရေးနိုင်ငံရေးအကဲခတ်တွေရဲ့သဘောထားအမြင်တွေစူးစီးတင်ပြထားတာကိုလည်းမကြခင်မှာအပြည့်အစုံနားဆင်ရပါမယ်နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းနာတွေကိုလည်းတင်ဆက်ပေးမှာပါအခုရင်ဆုံးကတော့ထိတ်တက်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
ယူကရိန်းပိုင်နဲ့20ရာခိုင်နှုန်းလောက်ကိုရုရှားတပ်တွေသိမ်းပိုက်ထားပြီးရှေ့တန်းစစ်ပြပြဖြစ်နေတဲ့နေရာကကီလိုမီတာ1000ကျော်တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကဒီကနေ့ကြာသပတေးနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းရရှိထားတဲ့ထောက်ပံ့ကူညီမှုတွေအလုံးအတွက်သူ့နိုင်ငံကကျေးဇူးတင်ကြောင်းနဲ့မဟာမိတ်တွေအနေနဲ့ယူကရိန်းကိုလက်နက်တွေပို့ပေးဖို့လိုအပ်ကြောင်းကိုလည်းသမ္မတဇယ်လန်စကီကပြောကြားပါတယ်။အမေရိကန်ပြည်ထောင်စုကဒေါ်လာတန်း900ဘိုးပို့ပြီးတော့အစစ်မြစ်နဲ့ရော့ကက်ဒုံးလက်နက်စနစ်နဲ့စစ်လက်နက်တွေယူကရိန်းကိုပေးမယ်လို့သမ္မတဂျိုးဘိုက်ဒန်ကကြေညာခဲ့ပြီးနောက်တစ်ရက်မှာပဲယူကရိန်းသမ္မတကအခုလိုပြောကြားခဲ့တာပါအလွယ်တကူရွှေ့ပြောင်းသွယ်ယူနိုင်တဲ့ HIMARS ရော့ကက်ဒုံးစနစ်အပါအဝင်စွမ်းရည်မြင့်ခေတ်မီလက်နက်တွေကိုယူကရိန်းတို့အနေနဲ့ရှေ့တိုးကျူးကျော်လာတဲ့ရုရှားတွေရန်ကနေကာကွယ်နိုင်မှာဖြစ်တယ်လို့သမ္မတဘိုက်ဒန်ကဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောကြားထားပါတယ်လွတ်လပ်မှုအတွက်တိုက်ပွဲဝင်နေတဲ့ယူကရိန်းအတွက်တမိုင်းဝင်အကူအညီတွေပေးတဲ့နေရာမှာအမေရိကန်ကဆက်ပြီးတော့ဥဆောင်သွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောကြားပါတယ်။အမေရိကန်ပေးတဲ့ rocket ဒုံးလက်နက်တွေနဲ့ရုရှားပိုင်တဲ့ထက်ကိုမဖြစ်ပါဘူးလို့ယူကရိန်းကကတိပြုထားတယ်လို့အင်ပီရိုတာဝန်ရှိသူတွေကလည်းပြောပါတယ်။လက်ရှိယူကရိန်းရှေ့တန်းမှာဖြစ်နေတဲ့အခြေအနေတွေပေါ်လိုက်ပြီးတော့လိုအပ်မဲ့လက်နက်တွေကိုပေးတာဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ rocket ဒုံးစနစ်သစ်၄ခုကိုအမေရိကန်ကပို့ဆောင်မှာဖြစ်ပြီးအဲ့ဒီလက်နက်တွေဘလို့အသုံးပြုရမလဲဆိုတာယူကရိန်းတပ်တွေကိုတရင်သုံးဖက်လောက်တင်နန်းပေးရမယ်လို့ကာကွယ်ရေးဆိုင်ရာမူဝါဒရေးရာလက်ထောက်ဝန်ကြီး Colin Carr ကဗုဒ္ဓဟူးနေ့ကပြောကြားပါတယ်။ဒုံးစနစ်တွေကဥရောပတိုက်ထွန်းမှာရှိနေပြီးသားဖြစ်တယ်လို့ပြောပေမဲ့ဘယ်နေရာတွေမှာတင်နန်းပေးမှာလဲဆိုတာကိုတော့သူကဖြေဆိုခြင်းမရှိပါဘူးရှင်။
အမေရိကန်နိုင်ငံ Oklahoma ပြည်နယ်မှာပစ်ခတ်မှုဖြစ်ပြီးလူ၄ဦးသေဆုံးခဲ့တယ်လို့ရဲတွေကဆိုပါတယ်။ Texas မှာပိုသေးခဲ့တဲ့ကြောင်းရင်းပစ်ခတ်မှုပြီးတပတ်ကျော်လေးမှာဆက်ဖြစ်လာတာပါ။အခုတော့နိုင်ငံတောင်ဘက်ရှိ Oklahoma ပြည်နယ် Tulsa မြို့ကြီးကဆေးရုံဝန်တန်းမနေ့ညတုန်းကသနတ်သမား2ဦးပစ်ခတ်မှုကြောင့်နောက်ထပ်10ဦးကံတရားလိုရခဲ့သေးတယ်လို့ရဲတွေကဆက်ပြောပါတယ်။ St. Francis ဆေးရုံပြင်ပလူနာဌာနအဆောက်အဦထဲမှာအခုလိုပစ်ခတ်ဖို့တနရာရှိဖွယ်သနတ်သမားလှူရှားမှုကိုမနေ့ညနေမှာစတွေ့တွေ့ချင်းမင်းနဲ့ပိုင်းတဲ့မှာပဲရဲတွေကသူနဲ့ဆက်သွယ်ရအောင်လုပ်ခဲ့တယ်လို့ရဲပြောခွင့်ရှိသူကရှင်းပြပါတယ်။ဒေါ်ဆာမျိုးရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူဒူရဲမှုကြီးအရစ်ဒက်ဂလစ်က3မိနစ်တွင်ချက်ချင်းတုံ့ပြန်နိုင်ပြီးညနေ 9:10 မိနစ်မှာတန်တရာရှိတဲ့တနက်သမားနဲ့ရောအထဲမှာပိတ်မိသူတွေနဲ့ပါဆက်သွယ်ရခဲ့တယ်လို့ဆိုပါတယ်။လူတွေကဒုတိယဓာတ်ကိုထွက်ပြေးသွားခဲ့ပြီးအဆောက်အဦတွေကပြစ်ခတ်တန်တွေကိုရဲတွေကြားခဲ့ရတဲ့အချိန်မှာပဲအဲ့ဒီကိုချက်ချင်းတက်သွားခဲ့တယ်လို့လည်းဒူရဲမိုးကြီးဒက်ဂလစ်ကဆက်ရှင်းပြပါတယ်ခင်ဗျာ
ဗြိတိန်ပြည်မှာကြီးနန်းသက်80ပြည့်ထိမ့်မှတ်ခန်းနာတွေကိုဗြိတိန်နဲ့တနသဟာယနိုင်ငံတွေမှာကျင်းပနေကြပါတယ်ဗြိတိန်မှာဒီကနေ့ကြာသပတေးနေ့ကစတင်ပြီးတော့အခမ်းအနားတွေကို၄ရက်ကြာကျင်းပနေပါတယ်ဗြိတိန်သမိုင်းမှာနန်းသက်အစီအစဉ်ဖြစ်တဲ့တက်တော် 66နှစ်အရွယ်ရှိပြီဖြစ်တဲ့ဒုတိယမြောက်အဲလီဇဘက်တပည့်မကြီးရဲ့တရားဝင်မွေးနေ့ကိုဂုဏ်ပြုတဲ့စီးရဲပြအခမ်းအနားနဲ့ဒီကနေ့ဂုဏ်ပြုပွဲတွေကိုလန်ဒန်မြို့မှာစတင်ခဲ့ပါတယ်။ဘက်ကင်နမ်နန်းတော်ရှေးကပြန်ထွက်သွားတဲ့မြင်းစည်းတပ်ဖွဲ့ကိုဗီယမကြီးကနန်းတော်လာတာဆောင်ကနေထွက်ပြီးတော့ပိုရှုခံခဲ့ပါတယ်။ဗီယမကြီးရဲ့ဝမ်ခွဲမောင်တော်သူကဲနေစားကြီးနဲ့အတူတက်တွေကိုဗီယမကြီးကထွက်ပြီးတော့နှုတ်ဆက်ခဲ့ပါတယ်။နန်းတော်နာကဟိုက်ပတ်ပန်းတန်ကြီးကနေလည်းအမြောက်82ချက်ပြစ်ဖောက်ပြီးတော့ဗီယမကြီးကိုဂုဏ်ပြုခဲ့ကြပါတယ်။ဒီကနေ့ပြုလုပ်တဲ့ဂုဏ်ပြုပွဲအခမ်းအနားမှာတော်ဝင်လေတပ်နဲ့ရေတပ်ကရဟတ်ရင်တွေလေရင်တွေနန်းတော်ဘော်ကနေဂုဏ်ပြုဖြတ်ပြီးတော့ပြန်တန်းတာကိုလည်းဗီယမကြီးကသားသမီးမြင်းမြစ်တွေနဲ့အတူနန်းတော်လာတာဆောင်ကနေထွက်ပြီးတော့ကြီးခဲ့ပါတယ်။လန်ဒန်မှာလုပ်တဲ့ဗီယမကြီးနန်းသက်80ပြည့်ယူပလီအခမ်းအနားတွေအတွက်လန်ဒန်မြို့ကိုလူပေါင်းထောင်ပေါင်းများစွာလာရောက်ခဲ့ကြပါတယ်။လေးရကြာကျင်းပနေတဲ့ထိမ့်မှတ်အခမ်းအနားတွေအတွင်းမှာဘိုင်ကင်ဟန်နန်းတော်ရှိဂီတဖျော်ပြပွဲလမ်းတွေပေါ်မှာလူတွေစုဝေးနေလည်စားစားပွဲတွေပြုလုပ်နေကြပါတယ်ရှင်
။ပြင်သစ်မှာတော့တာမန်တွေကိုတခြားဆွေရဝန်တန်းတွေနဲ့တဒန်းနဲ့ရောဖို့ပြင်ဆင်နေတာပေါ်ရှာရှာပပဆန္ဒပြမှုဖြစ်သွားခဲ့ပါတယ်။ပြင်သစ်တာမန်အတိုင်းဝိုင်းနေနဲ့ထုံးနှံစင်လာရတီးတဲ့အစင်တန်ရခဲ့တာကိုနှိမ်ချလိုက်တော့မယ်ပြင်သစ်သမရာရဲ့အခုလိုအစီအစဉ်အသစ်ပေါ်ဒေါသထွက်ဒီနေ့ဆန္ဒပြခဲ့ကြတာပါပြီးခဲ့တဲ့အနှစ်20အတွင်းတန်တမန်တွေရဲ့ဖြစ်တောင့်ဖြစ်ခဲ့ဆန္ဒပြမှုလည်းဖြစ်ပါတယ်ရှင်းနှစ်ဇန်နဝါရီလကစပြီးတန်တမန်ဝန်ထမ်းတောက်လျှောက်လွတ်လာခဲ့သူတွေကိုတခြားပုံမှန်ဆိုရဝန်ထမ်းတွေနဲ့ဒန်းတူပေါင်းလိုက်ဖို့သမရာအီမန်နျူအယ်မက်ခရွန်ကပြင်ဆင်နေတာကိုပယ်ဖျက်ပေးဖို့ကမ္ဘာတစ်ဝန်းကပြင်သစ်တန်တမန်တွေကတောင်းဆိုလိုက်တာပါတိုကျိုကနေအရှေ့လယ်ပိုင်းလည်းနောက်ဝါရှင်တန်မြို့တော်ထိတာဝန်ထမ်းဆောင်နေကြတဲ့ပြင်သစ်သံမကြီးတွေပါဝင်တာဝန်ထမ်းအစင်းစင်နေနဲ့သူတို့အလုံနဲ့ပြင်သစ်ဂုံသိက္ခာကဘာမှာကြသွားမယ်လို့ခန်းစားရကတနေ့ကြာအခုလိုဆန္ဒပြပွဲမှာပါဝင်ခဲ့ကြတာပါသမရမက်ခရွန်အနေနဲ့ဒီပြုပြင်ပြောင်းလဲမှုစီစဉ်သစ်ကိုဒီနေ့ AP လာတဲ့ကြေညာခဲ့ပြီးတန်တမန်ဝန်ထမ်းပေါင်း800ကျော်ပေါ်ဆက်စပ်ခြင်းတရားမှုရှိမယ်လို့ထုတ်ပြန်ထားပါတယ်ပြင်သစ်တန်တမန်900ပါအဖွဲ့အနေနဲ့ပြင်သစ်နိုင်ငံထုတ်လယ်မွန်ဒေးသတင်းစာထဲမှာပြီးခဲ့တဲ့ပတ်ကဆောင်းပါးရေးပြီးဘာသာစကားမျိုးစုံလေ့လာရတဲ့ကျွမ်းကျင်သမွေးဝမ်းကြောင်းတန်တမာရေးအစဉ်လာကြီးပျောက်ွယ်သွားတော့မယ့်အနေနဲ့ကြုံရပြီလို့ဆိုလိုက်ပါတယ်ခင
်ဗျ။ The American Band ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393နဲ့9389ပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တနည်းမှာလိုင်းလမီတာ190 kHz 1509ကနေပြောင်းထုတ်လွှင့်ပေးနေပါလိမ့်ရှင
်ဂျွန်လာ2ရက်ကြာတာရေးနေ့ညဘက် VOE နဲ့ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါလိမ့်ရှင်မြန်မာနိုင်ငံမှာဆီယနာတိမ့်ပြီးတဲ့ကစားလို့စစ်တပ်ကရက်ဆက်တဲ့လူခွင့်ရေးချိုးဖောက်မှုတွေလုပ်နေတယ်လို့ဆိုပြီး British အခြေစိုက်မြန်မာ Accountability Project MAP လူခွင့်ရေးအဖွဲ့ကမြန်မာစစ်တပ်ကိုတူရကီမှာတရားစွဲဖို့ပြင်ဆင်နေတဲ့အမှုအတွက်တူရကီအာဏာပိုင်တွေကကနအူးစုံစမ်းစစ်ဆေးမှုတွေကိုစတင်ပြုလုပ်နေတဲ့အကြောင်း MAP ကထုတ်ပြန်ပါတယ်။မြန်မာစစ်တပ်ရဲ့ယာတုအမြင့်ဆုံးပို့ချုပ်မှုကြီးမင်းအောင်လှိုင်ကနေအနိုင်ဆုံးယာတုအထိတာဝန်ခံမှုရှိအောင်လို့ကဘာကစောင့်ကြည့်နေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ MAP Project ရဲ့ညွှန်ကြားရေးမှူး Chris Garnes ကပြောပါတယ်ရာဇဝတ်ပြစ်မှုတွေကိုကမ္ဘာပြည်နေရာမှာမဆိုစီရင်ပိုင်ခွင့်ရှိတဲ့ဥပဒေပေါ်အခြေခံပေါ်မှာမြန်မာစစ်ဗိုလ်ချုပ်တွေရဲ့ကျူးလွန်မှုတွေကိုအရေးယူနိုင်မှုအတွက် MAP ကအစ္စတန်ဘူမြို့တော်ကအစိုးရရှေ့နေရုံကိုမတ်လ29ရက်နေ့ကအမှုတင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းစစ်တပ်ရဲ့ရက်ဆက်တဲ့လုပ်ရက်တွေဟာကာယောဂါပြန့်နှံ့တယ်လို့ဖြစ်နေတယ်လို့ Chris Gandes ကဂျွန်လတရနေ့ကထုတ်ပြန်ချက်မှာပြောကြားထားပါတယ်။စစ်တပ်ဟာအရေးယူခံရခြင်းမရှိဘဲတပ်ဖြတ်မှုတွေလုပ်နေတယ်လို့နေအိမ်ရှားပေါင်းများစွာကိုတမင်မီးချို့ဖျက်ဆီးနေတာကြောင့်ဒီလုပ်ရက်တွေအတွက်တာဝန်ခံမှုရှိမှဖြစ်မယ်လို့သူကပြောပါတယ်။မြန်မာစစ်တပ်ကနေထွက်ပြေးလာသူတွေပုံမှန်လို့ရှိနေတာကြောင့်စစ်တပ်တဲ့ပတ်သက်တဲ့အထောက်အထားတွေတနေ့တခြားပို့ပြီးတော့ခိုင်မာလာတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းမှာစစ်တပ်ရဲ့ကျူးလွန်မှုတွေကိုနိုင်ငံအာဏာပိုင်တစ်ခုကပထမဆုံးစုံစမ်းစစ်ဆေးတဲ့အမှုဖြစ်တယ်လို့လည်း MAP ရဲ့ကြေညာချက်မှာဖော်ပြပါတယ်။တူရကီအစိုးရဘက်ကတော့ဒါနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ကြေညာတာမျိုးမတွေ့ရသေးပါဘူး။2018ခုနှစ်တုန်းကရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့အမှုအတွက်ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာ2019ခုနှစ်တုန်းကတရားစွဲထားတဲ့အမှုကိုလည်းစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။အလားတူဗြိတိန်အခြေစိုက် VRO UK ရိုဟင်ဂျာအဖွဲ့ကလည်းရိုဟင်ဂျာတွေအပေါ်ယာဆွေးမှုကျူးလွန်ခဲ့တယ်လို့ဆိုပြီးတော့စစ်တပ်ကိုတရားစွဲထားတဲ့အမှုကိုလည်းအာဂျင်တီးနားနိုင်ငံတရားရုံးမှစစ်ဆေးကြားနာခွင့်ရှိတယ်လို့အယူခံတရားရုံးကဆုံးဖြတ်ချက်ချထားပါတယ်ရှင်
။ကမ္ဘာမှာအကျုံးအထုလုံဆုံးဒုတိယအိန္ဒိယအနေနဲ့ ဂျုံတင်ပို့မှုပိတ်ပင်ခဲ့တာကိုအခုနည်းနည်းပြန်ဆဖွင့်ပေးလိုက်ပါပြီ။နိုင်ငံခြားကိုဂျုံတင်ပို့တာကိုပြီးခဲ့တဲ့လကပိတ်ပင်ခဲ့ပြီးအခုတော့ဂျုံတန်ချိန်အနည်းဆုံး 4,800 နီးပါးပြန်ဆတင်ပို့ဖို့ခွင့်ပြုလိုက်တာပါ။ဒါပေမဲ့နောက်ထပ်ဂျုံတန်ချိန်ပေါင်း 1,800 လဲစိတ်ကန်းတွေမှာဆက်တင်ကြံနေသေးပြီးဆက်ထားရင်တော့အခုမိုးရင်းထဲမှာပျက်စီးသွားနိုင်တယ်လို့လည်းအစိုးရနဲ့ကုမ္ပဏီရရှိတွေကဆိုရင်းနေကြပါတယ်။အခုလိုပြန်ဆပို့တဲ့ဂျုံပမာဏနိုင်ငံကတော့အဓိကအားဖြင့်ဘင်္ဂလားဒေ့ရှ်မလေးရှားဖိလစ်ပိုင်နဲ့တန်ဇာနီးယားနိုင်ငံတွေကိုရောက်ရှိမှာဖြစ်တယ်လို့လည်းဒီရရှိတွေကဆိုပါတယ်။အိန္ဒိယအနေနဲ့ဧပြီလတုန်းကစံချိန်တင်ဂျုံ 1.4 သန်းတင်ပို့ခဲ့ရကနေအပူလမ်းကြောင်ပြည်တွင်းဂျုံစိုက်မှုထိခိုက်ကဈေးပေစတင်တက်ခဲ့တာကြောင့်ပြီးခဲ့တဲ့လမေလလည်းကစပိတ်ပင်ခဲ့ပြီးမေလတင်ပို့မှုကလည်း 1.13 သန်းကိုကျဆင်းသွားခဲ့ပါတယ်ခင်ဗျာ။
အီရန်အစိုးရထောက်ပံ့ထားတဲ့အွန်လိုင်းပေါ်မှာအချက်လက်တွေကြားဖြတ်ယူတဲ့ဟက်ကာတွေအမေရိကန်ပြည်ထောင်စုကဘော့စတန်ကလေးဆေးရုံကိုစိုက်ဘာတိုက်ခိုက်မှုလုပ်မဲ့အစီအစဉ်ကနေကာကွယ်နိုင်ခဲ့တယ်လို့ FBI ညွှန်ကြားရေးမှူးခရစ်စတိုဖာရေးကပြောကြားလိုက်ပါတယ်။အမေရိကန်ရဲ့နဲ့ထောက်လိုက်ရဲ့အချက်လက်တွေကိုမျှဝေနေတဲ့မိဖက်နိုင်ငံတွေစီကနေပြီးတော့စိုက်ဘာတိုက်ခိုက်မှုလုပ်မဲ့အစီအစဉ်ကို FBI ကသိရှိခဲ့တယ်လို့ Boston College မှာကျင်းပတဲ့စိုက်ဘာလုံခြုံရေးဆရာညီလာခံမှပေါ်ထုတ်နေတဲ့ကပြောကြားခဲ့တာပါ။သတိရရှိပြီးတဲ့နောက်မှာ Boston ကလေးဆေးရုံအပါအဝင်တာဝန်ရှိသူတွေကအင်တာနက်ကွန်ရက်တွေလုံခြုံအောင်မြန်မြန်ဆန်ဆန်အရေးယူဆောင်ရွက်ခဲ့ကြတယ်လို့လည်းသူကပြောကြားခဲ့ပါတယ်။ရုရှားတရုတ်နဲ့အီရန်နိုင်ငံတွေကစိုက်ဘာရန်အန်ရယ်ကိုလည်း FBI အကြီးအကဲကမင်းခွန်းနဲ့မှပြောကြားခဲ့ပြီးအမေရိကန်အစိုးရနဲ့ပုဂ္ဂလိကခန္ဓာပိုင်းလက်တွဲဆောင်ရွက်ဖို့လိုတယ်လို့ထောက်ပြခဲ့ပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကကိုဗစ်ထိန်းချုပ်မှုကောင်းလာပြီဆိုတာကိုတပြည့်ချုပ်ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးကသံသယရှိပြီးပိုတော်ဆိုးလာနိုင်တယ်လို့ဆိုလိုက်ပါတယ်။သတင်းချက်လက်တိတိကျကျမရှိဘဲကိုဗစ် -19 ကူးစက်မှုတက်ကြွရေးချင်းတွေတိုးတက်မှုရှိတယ်လို့မြောက်ကိုရီးယားကထုတ်ပြန်တာကိုတပြည့်ချုပ်ဖွဲ့ကြီးကအခုလိုသံသယရှိကြောင်းဒီနေ့ပြောလိုက်တာပါ။ဒါပြင်ကိုဗစ်ပထမလှိုင်းနဲ့ကြုံရတဲ့အချိန်ကူးစက်မှုအခြေအနေတွေကပိုရောင်ဆိုးလာနေတယ်လို့လည်းတပြည့်ချုပ်ကထည့်သတိပေးခဲ့ပါသေးတယ်ခင်ဗ
ျ။ဂျွန်လာ၂ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အနာသိန်းစစ်ကောင်စီအနေနဲ့မြမငင်းရည်လုပ်ငန်းစဉ်တွေကိုဦးစားပေးဆောင်ရွက်ရမှာစိန်ခေါ်မှုတွေရှိနေပြီးတော့အဲ့ဒီအထက်မှာပြည်ပနိုင်ငံတွေနဲ့ပတ်သက်တဲ့အကြောင်းချက်လဲပါဝင်ပါတယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံတွေအနေနဲ့အရင်အစိုးရတွေတုန်းကမြမငင်းရည်လုပ်ငန်းစဉ်တွေမှာတက်တက်ကြွကြွအကူအညီပေးခဲ့ကြပါဝင်ခဲ့ကြပေမဲ့အခုဒီချိန်မှာတော့အာဏာသိမ်းစစ်ကောင်စီကိုတရားဝင်အသိမှတ်ပြုလိုက်တယ်လို့ဖြစ်ရာရောက်မှာကိုသတိထားနေပုံရတယ်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်လေလာသူတွေကယူဆပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်
။ဒါမဲ့လည်းစစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်တွေ့မယ်လို့ဖိတ်ကြားထားမှုအပေါ်မှာဒိုင်းသာအဖွဲ့ဆယ်ဘွဲ့ကပဲလက်ခံထားပြီးတော့ဂျန်တဲ့အဖွဲ့စည်းတွေအထူးသဖြင့်စည်ရေးတက်မာနေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကစောင့်ကြည့်နေတဲ့အနေထားမှာရှိပါလေ။အရင်အစိုးရတွေတုန်းကဆိုရင်အထူးသဖြင့်တရုတ်နိုင်ငံကအထူးကိုယ်စားလှယ်ဆေးလွတ်ပြီးဆွေးနွေးပွဲတချို့မှာကိုယ်တိုင်တက်ရောက်တာမျိုးမြောက်ပိုင်းအဖွဲ့တွေကိုတွေးဆုံနိုင်ဖို့စီစဉ်ပေးတာမျိုးရှိခဲ့တာပါ။ဒါကြောင့်လည်းအခုတစ်ခေါက်မှာတရုတ်နိုင်ငံဘက်ကဒီလိုအကူအညီမျိုးပေးတာရှိလားလို့သတင်းသမားတဦးကဂျွန်လာတရက်နေ့ကလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲအတွင်းမေးမြန်းခဲ့ပါတယ်။စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းရဲ့အဖြေမှာတော့တရုတ်နိုင်ငံဆိုတာကိုရည်ညွှန်းဖြေဆိုတာမျိုးမဟုတ်ပဲပြင်ပအဖွဲ့စည်းတွေရဲ့ရင်ဆိုင်ရတဲ့အခက်အခဲတချို့ရှိတယ်လို့တုံ့ပြန်ခဲ့ပါတယ်
။ extra နဲ့ factor မှာဘာအခက်အခဲရှိတယ်ဆိုတော့ကြာတချို့သောပြင်ပအဖွဲ့စည်းတွေကသိမှတ်မပြုတော့ဥပမာဘာလို့အသိမှတ်မပြုအောင်ဆိုတော့ကြာငင်းချမ်းရေးလုပ်ငန်းဒီအစိုးရအနေနဲ့ဆောင်ရွက်နေတယ်ငါတို့အနေနဲ့ကသွားပြီးကူညီလိုက်ရင်သွားပြောကြလှုပ်လိုက်လို့ရှိရင် automatic ထောက်ခံပြီးသားဖြစ်မလားဆိုတဲ့ဟာမျိုးကျွန်တော်ကြုံတွေ့ရပါတယ် extra နဲ့ factor မှာဒါအပြင်ဒါကယူတန်းတန်းလေးကြုံတွေ့ရတာဖြစ်တယ်။တချို့ကြုံကြွရတဲ့ဟာကဖြစ်အောင်ကိုသမင်သက်သက်စွာနေတာ။မြမပြည်သူလူထုအတွက်ဆိုပြီးပြည်သူလူထုဆိုရနာမည်ခံတာပါပဲ။အမှန်တကယ်ပြည်သူလူထုရောနာမည်ခံပြီးဒီအကျမ်းပဲ PDF တွေကိုပဲပေးတာပါပဲ။ဒါလည်းအစ္စတာနဲ့ဖက်တာ
။မြမနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတနစ်ကျော်အကြာလက်နက်ကင်ပဋိပက္ခတွေနေရာဆုံးပေါ်ပေါက်ခဲ့ပြီးတော့ငင်းငယ်ရေးဆွေးနွေးမှုတွေအတွက်သူကိုယ်တိုင်တွေးဆုံမယ်လို့စစ်ကောင်စီအကြီးအကဲကတိုင်းသားလက်နက်ကင်အဖွဲ့တွေကိုကမ်းလှမ်းခဲ့ပါတယ်။စီးရထိတ်တိုက်ဖြစ်နေတဲ့အဖွဲ့တော်တော်များများကဒီဆွေးနွေးပွဲမှာမပါခဲ့ကြပါဘူး။တချို့ကတရားဝင်ညင်းပယ်စာထုတ်ခဲ့သလိုအများစုကစောင့်ကြည့်မယ်ဆိုတဲ့သဘောထားနဲ့ရှောင်နေခဲ့ကြပါတယ်။ကန္နတ်နဲ့အထက်မှာဆရာနာသိမ်းပြီးတဲ့နောက်ဖွဲ့တဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုခြံလှမ်းထားပါတယ်။ ဒါကြောင့်လည်းလက်ရှိပဋိပက္ခမှာအဓိကပါဝင်နေသူတွေဒီငင်းငင်းလုပ်ငန်းစဉ်မှာမပါဘူးလို့ဝေဖန်မှုတွေရှိတာပါ။အိန္ဒိယတရုတ်နိုင်ငံအနေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ကချင်တပ်မတော် AA ရခိုင်တပ်မတော်တမ်းပလောင် TNL နဲ့ကိုကန့်တပ်မတော် MNDA တို့ကိုငင်းငင်းရေးဆွေးနွေးမှုတွေမှာပါဝင်လာအောင်အရင်ဆိုရလက်ထက်တွေကဝေရောက်ဆွေးနွေးညှိနှိုင်းတာတွေရှိခဲ့ပေမဲ့အခုခေတ်မှာတော့တည်တည်သာသာထင်ထင်ရှားရှားလုပ်တာမတွေ့ရပါဘူး။မြန်မာနိုင်ငံရေးလည်လာသူဦးရထွန်းကတော့တရုတ်နိုင်ငံအနေနဲ့လက်ရှိမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဖို့အခက်အခဲရှိပုံရတယ်လို့ယူဆပါတယ
်။ဒီဒီအနေနဲ့ကဝင်ပြီးတော့တစ်ဖက်ဖက်ကရက်ဖို့ဆိုတာအဲဒီအခက်အခဲဖြစ်လာတယ်လို့ဟိုတုံ့တရတာပေါ့နော်။ဒီမှာရင်းနှီးမြှုပ်နှံမှုတွေဆက်လုပ်ပြီးတဲ့အခါကျတော့ရေရှည်စီမံချက်ရှိတယ်မြန်မာနိုင်ငံကပြည့်ဝမှာပြည်ဝနိုင်ငံတစ်ခုဖြစ်တော့ဒဲဆွေးရတဲ့တက်တယ်ဒီမှာဒီထဲကတော့ဆက်ခံရမှာ။အဲ့တော့ဆက်ခံရတဲ့အခါကျတော့ဒီလိုလူထောက်ခံတဲ့ဟလားအေဂျင်စီနေနဲ့အစိုးရတွေကပေါ်ပေါက်ဖို့ကသူ့တွေလည်းအရေးကြီးတယ်။ဒီမှာနာဆာကဘက်ကရရလို့ရှိရင်တစ်ဖက်ကသူ့ဘော်ကိုခရံသူအပိတ်ကူနေတဲ့သူဖြစ်နေနေတယ်။အဲ့လိုဆိုလို့ရှိရင်သူ့တွေကနောက်အလားအလာမကောင်းနိုင်ဘူးပေါ့နော်။တခါ NUG ဘက်မှာရက်လိုက်အမေရိကန်တို့နောက်ဥရောပနိုင်ငံတွေရက်တယ်ရက်လိုက်လို့နာဆာကအနိုင်ရသွားတယ်ဆိုရင်သူ့တွေကနောက်မှာအချက်ချံဖို့ညီညွတ်နိုင်မှုတွေလုပ်ဖို့ဆိုတာကအခက်အခဲရှိတယ်။ဒါကြောင့်မို့ဒီချိန်မှာကဒီဘက်ကမှာပြည်သူ့ဗမာပြည်ကလည်းဒီလိုနေတာကသူ့တွေပိုကောင်းတယ်လို့ယူဆလို့ဒီ policy ကိုရှင်းသုံးတယ်လို့ရှင်းပ
ြမြန်မာနိုင်ငံရေးလေးလာ32ဦးတန်းဆိုးနိုင်ကတော့တရုတ်နိုင်ငံအနေနဲ့လက်ရှိမြန်မာနိုင်ငံရေးကိုစောင့်ကြည့်တဲ့အခြေအနေကြောင့်အခုငင်းငယ်လုပ်ငန်းစဉ်မှာတိတ်တက်ကြွပုံမရဘူးလို့လည်းသုံးသပ်ပါတယ
်။ဟောပြီးတော့ energy ပါတီဖြစ်သိမှုကြီးလုပ်နေတဲ့ကိစ္စနဲ့ကလည်းကြောက်ကတိတ်ပြီးတော့မကြိုက်ပါဘူး။အဲ့တော့မကြိုက်တဲ့အခါကျတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲလူရပ်ပြီးတည်းဆိုတော့ဒီစက်ကောင်စီကိုဖိအားပေးတာမျိုးတော့ဘုမလို့လားဘူးသို့တော်ညာလေစက်ကောင်စီရဲ့အနေထားသူကထောက်ခံပြောဆိုမှုလည်းပဲမလို့ကျွန်တော်ထင်တာကအချိန်ကြီးစောင့်ကြည့်နေတယ်လို့ကျွန်တော်ထင်တယ
်စက်ကောင်စီနဲ့ငြိမ်းချမ်းရေးတွဲဆုံဆွေးနွေးဖို့ကို NCA အပြည့်ရက်အဖွဲ့9ဖွဲ့နဲ့အပြည့်ရက်စာချုပ်လက်မှတ်မထိုးထားတဲ့၃ဖွဲ့တို့ကလက်ခံထားတာပါပြီးခဲ့တဲ့မေလ20ရက်နေ့ကစပြီးတဖွဲ့ချင်းစီနဲ့စစ်ကောင်စီဘက်ကစတင်တွေ့ဆုံတာတွေလုပ်ခဲ့ပါတယ်။လက်ရှိမှာတော့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS မွန်ပြည်သက်ပါတီ NMSP ကရင်မျိုးသားစီယုံငင်းချမ်းရေးကောင်စီ KNUPC ဝါပြည်သွေးစီညီညွတ်ရေးပါတီ UWSA တို့နဲ့တဖွဲ့ကို3ရက်တာဆွေးနွေးမှုတွေလုပ်ခဲ့ပါတယ်ခင်ဗျာ
။စစ်ကောင်စီဆောင်ရွက်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်အခက်အခဲတချို့ရှိတယ်ဆိုတဲ့အကြောင်းသတင်းကိုရန်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးမငြိမ်းချမ်းနိုင်သေးတဲ့အတွက်နိုင်ငံတဝန်းမှာတော့စစ်ပြေးနေရတဲ့ပြည်သူပေါင်းကတသန်းကျော်သွားပြီဖြစ်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာတိုက်ပွဲတွေဖြစ်နေတာနောက်နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေပြောင်းနေထိုင်ရသူပြည်သူဦးရေဟာတသန်းကျော်သွားပြီလို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုကူညီညှိနှိုင်းရေးရုံးကသတင်းထုတ်ပြန်လိုက်ပါတယ်။အဲ့ဒီအချိန်မှာဆီယနာသိမ်းပြီးတဲ့နောက်အိုးရင်ဆွန်ခွာပြီးတော့ထွက်ပြေးရသူက9သိန်းနီးပါးလဲပါဝင်နေတယ်လို့ဖော်ပြပါရှိပါတယ်။မြန်မာနိုင်ငံတွင်အကြောင်းမျိုးမျိုးကြောင့်အိုးရင်တွေဆွန်ခွာပြီးထွက်ပြေးတိမ်းရှောင်နေရသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင်။
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကမြန်မာနိုင်ငံမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်ဦးရေတသန်းကျော်ဟာရွှေပြောင်းနေထိုင်နေရပြီးအဲ့ဒီထဲမှာစစ်တပ်အာဏာသိမ်းပြီးနောက်ပဋိပက္ခနဲ့လုံခြုံရေးအခြေအနေကြောင့်အိုးအိမ်စွန်ခွာထွက်ပြေးရသူ9သိန်းနီးပါးလည်းပါဝင်တယ်လို့ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်တောင်ပိုင်းနယ်၊ကရင်ပြည်နယ်တို့ကစစ်ရှောင်စခန်းတွေမှာအခုနှစ်ဧပြီလကစပြီးမုံတိုင်းနဲ့မိုးသဲထန်တဲ့အချိန်တွေကြောင့်အမိုးကာတွေပျက်စီးပြီးအရင်ကထက်လိုအပ်ချက်တွေပိုများလာတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကညောင်ချောင်း IDB စခန်းမှာတော့အချိန်ကာလကြာလာတာနဲ့အမျှတဲအိမ်တွေပျက်စီးပြီးအ мян ဆုံးပြုပြင်ဖို့လိုအပ်နေတယ်လို့စခန်းတာဝန်ခံကပြောပါတယ်
။မိုးရွာလာတယ်မိုးကလည်းရွာလာတယ်နဲ့ဟိုကနော်သူပျက်စီးမဲ့အခြေအနေနဲ့တော့ဟိုကရှိနေပြီပေါ့ဒါမဲ့တစ်ခုမှပြုပြင်လာတော့မရှိသေးဘူးဒါမဲ့ကျွန်တော်တို့ဒီလေညောင်ချောင်း IDB စခန်းကိုလေ UNI ဆရာကဟိုကပေါ့နော်တေးဆောင်မဲ့တော့ဟိုပြောတိုင်းတော့ဟိုပါဘောနော်ဝါတို့စစ်တို့ဟိုတမင်းတို့သူတို့ကဒီ6လပိုင်းအကုန်လောက်ဆိုပေးမယ်လို့တော့ပြောလို့ရှိတယ
်ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရာဆိုရင်2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစလို့စစ်ဘေးရှောင်ဒုက္ခသည်ဦးရေဟာ9သိန်းနီးပါးအထိရှိခဲ့ပြီးတနိုင်ငံလုံးမှာအိုးအိမ်ဆုံးခွာတိမ်းရှောင်သူစုစုပေါင်းတသန်းကျော်အထိရှိလာတာပါ ရှမ်းပြည်တောင်ပိုင်းကကျေးရွာတချို့မှာခိုးလုံနေကြရတဲ့စစ်ဘေးရှောင်တွေအတွက်လည်းအခြေခံစားနပ်ရိက္ခာနေရာထိုင်ခင်းလိုအပ်ချက်တွေရှိနေပြီးတချို့အိမ်ပြန်ဖို့ပြင်ဆင်နေသူတွေအတွက်မိုင်းပညာပေးလုပ်ငန်းလည်းဆောင်ရွက်ပေးဖို့လိုအပ်တယ်လို့ကူညီနေသူတူကပြောပါတယ
်မိုင်းပညာပေးလုပ်ငန်းပေါ့အဲ့ဒါပို့ပြီးတော့လိုအပ်တယ်ဗျချို့ပြန်သွားတယ်ပြန်သွားဟိုမှာရောက်တဲ့ခါကျတော့ဒီမိုင်းပညာမရှိပညာပေးလုပ်ငန်းမရှိတဲ့ခါကျတော့ချို့ပြန်ကျတော့အဲ့ဒီဟိုမိုင်းခွဲတယ်တွေမိုင်းထိခိုက်တယ်တွေရှိတယ်ဗျ
လက်နက်ကြီးပစ်ခတ်မှုနဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်တောင်ပိုင်းဖေကုံမြို့နယ်အရှိတ်ကံကဒေသခံတော်တော်များများစစ်ရှောင်နေကြရပါတယ်စစ်ရှောင်ကူညီရေးအဖွဲ့တွေကလိုအပ်တဲ့စံစီစားတွေအရင်ကလာရောက်ကူညီပေးတာမျိုးရှိပေမဲ့လက်ရှိမှာအကူအညီမရှိသလောက်ဖြစ်နေတယ်လို့ဖေကုံမြို့နယ်စီမီလော်ရွာကစစ်ပြေးဒုက္ခသည်တို့ကပြောပါတယ်ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပဋိပက္ခဒဏ်ခံရသူတွေကိုအကူအညီပေးနေပေမဲ့ဖေကုံမြို့နယ်အရှိတ်ကမ်းစီကိုတော့မရောက်လာသေးဘူးလို့စစ်ပြေးဒုက္ခသည်ကပြောပါရယ်စစ်ပြေးဒုက္ခသည်တွေကြားမှာအနေဆင်းရဲအစာဆင်းရဲနဲ့အခက်အခဲအမျိုးမျိုးရင်ဆိုင်နေကြရတာလို့စီမီလော်ရွာကန်ကပြောပါရယ
်အခုတော့ထပ်ပံတဲ့အတိုင်းတွေကဒီစစ်တော်ကြီးတွေက WFP ကတော့ဒီကျွန်တော်ဖေကုံစစ်ချမ်းမတွေ့ဒီတော့ဒီရှိတဲ့တွေကတွေ့လာတယ်ဒီဒီကောင်တွေကအဓိကကဒီချင်းတောင်တွေဒီတော့တောင်မှမနေတော့ချင်းတောင်ပေါ်လေးကျန်တော့ဒီချင်းတောင်နဲ့မြူးကြိုက်ဒီလိုအရပေါ်တော့ဒီဆိုင်တိုက်ဒီကုန်ချောက်တွေပေါ်တော့ဒီကုန်ချောက်တွေလိုအပ်တယ်နောက်ပြီးတော့ဆန့်လဲအကြောင်းလိုအပ်တယ်ဘယ်လဲ
အခုချိန်မှာစစ်ပြေးဒုက္ခတွေကြာဝမ်းယောဂါတွေနဲ့ဖြားနာတာတွေခံစားနေကြရပါတယ်ဝမ်းယောဂါကြောင့်ကလေးငယ်တဦးနဲ့လူကြီးပိုင်းတွေကတဦးဟာပြီးခဲ့တဲ့ဧပြီလ1ရက်အပတ်လောက်ကတည်ဆုံသွားတယ်လို့စစ်ရှောင်းနေသူကပြောပါတယ်ကျမရေးကူညီပေးနေတဲ့ဆီယမတူကတော့ဖေကုံအရှိတ်ကမှာစစ်ဘေးရှောင်1000ကျော်ရှိနေပြီးအဲ့ဒီတဲက3ပုံ2ပုံလောက်ဟာဝမ်းယောဂါနဲ့ရာသီတုပ်ကွေးယောဂါတွေဖြစ်နေတယ်လို့ပြောပါတယ်
ခုကရာသီတုပ်ကွေးလဲအထပ်ကူကျတော့အိမ်မပေါင်းတော့ပဲဒုက္ခရောက်တော့နော်ဆရာကျွန်တော်တို့ဖေကုံရရှိတ်ကမှာအခုလုံးလုံးဆယ်ရခိုင်နှုန်းနဲ့တွေ့နေဆိုရှိ3ပုံ2ပုံလောက်တော့ကျန်တွေ့နေရပြီပေါ့နော်
ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရက်စွန့်ခွာတိမ်းရှောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကျအတည်းဟာကြီးထွားလာနေတယ်လို့ပြောပါရယ်။ဒါအပြင်နေရက်စွန့်ခွာတိမ်းရှောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုစီကိုလည်းလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ခြင်းမရှိသေးဘူးလို့ပြောပါရယ်။ပဋိပက္ခကြောင့်ထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာကူညီမှုပေးနိုင်ဖို့အာဆီယံအသင်းကြီးကလည်းကြိုးပမ်းနေပါရယ်။မြမအရေးအာဆီယံသဘောတူညီချက်5ချက်ထဲမှာလူသားချင်းစာနာကူညီမှုပေးရေးလည်းပါဝင်တာပါဒါပေမဲ့လည်းဒီအကူအညီတွေကိုသူတို့ချမှတ်ထားတဲ့မူပေါင်းအတွင်းကပဲအကူအညီပေးရမယ်လို့စစ်ကောင်စီဘက်ကတောင်းဆိုတာကြောင့်အကူအညီပေးနိုင်ဖို့ကြံကြာနေပါတယ်ရှင
်နိုင်ငံတဝန်းတသန်းကျော်သွားပြီဖြစ်တဲ့ပြည်တွင်းဒုက္ခတွေအကူအညီအရေးပေါ်လိုအပ်နေတဲ့အကြောင်းသတင်းအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းကလေးတောင်ပိုင်းကစီးရေးပဋိပက္ခအခြေအနေကိုတင်ပြပေးခြင်းပါတယ်စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမြစ်သားမြစ်ရဲ့အရှိတ်ဒေသမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်နေပြီးတော့ကျေးရွာတွေမိရှုခံနေရပါတယ်မြစ်သားမြစ်အနောက်ဘက်ကန်ထိုးစစ်ရပ်တန့်နေလို့ဒေသခံပြည်သူတချို့တော့နေရပြန်နိုင်နေကြပါတယ်ကလေးမြို့နယ်အတွင်းကတိုက်ပွဲအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်
ကလေးမြို့တောင်ပိုင်းမြစ်သားမြစ်အရှိတ်ကမ်းမှာစစ်ကောင်စီတပ်တွေကအင်အားနဲ့ထိုးစစ်ဆင်နေတယ်လို့နှချောင်းရွာဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်
။ခုလည်းတိုက်ပွဲဖြစ်နေတော့မဟုတ်။မချောင်းရဲ့တောင်ပစ်ကြတာပေါ့။ခုချင်းပြီးတော့မြင်းမကြီးဒုဗကဆက်လက်တွေပါတုံးတော့ပေါ့။ချင်းဆိုင်မှုတော့လောလောဆယ်တော့မတီးရသေးဘူးကွာ။ခုချင်းပြီးလည်းဟိုစေရေးလှုပ်ရှားမှုကဖြစ်နေတော့မယ်။
တိုက်ပွဲဖြစ်ပွားနေတဲ့နှချောင်းရွာဟာလည်းဒီနေ့မနက်မှာထပ်မံမီးရှို့ခံခဲ့ရတယ်လို့သူကဆက်ပြီးပြောပါတယ်
။နှချောင်းမှာလောလောဆယ်မီးရှို့တာရှိမယ်။နှချောင်းထဲမှာတက်ဖြန်တာရှိမယ်။မီးရှို့ရတော့ခုချင်းပြီးကတော့ကိုရင်လောင်းနေတော့မြန်မာနဲ့ချောင်းရဲ့အနယ်ပိုင်းတော့ညားမှာပေါ့ဒီနေ့လည်းဆက်ရှုရတော့အနယ်ရပဲကို
ပြီးခဲ့တဲ့မေလ31ရက်ဇွန်လ1ရက်နေ့တွေမှာလည်းနတ်ချောင်းရွာဇက်တိုက်မီးရှို့ခံခဲ့ရပါတယ်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတွေကြောင့်အင်ဂျင်မီးဘလောက်လောင်နေဆိုတာတိတိကျကျမပြောနိုင်ဘူးလို့လည်းဆိုပါတယ်နတ်ချောင်းရွာသားတွေကတော့ဖုံးကြီးချောင်းနဲ့ဆွေမျိုးတွေရှိရာရွာတွေဘက်ကိုတိမ်းရှောင်နေကြတယ်လို့ပြောပါတယ်
ကျွန်တော်ရည်ရတော့တချို့ကတော့ဖုန်းကြောင်းမှာပဲတွားပြီးတော့နေကြရတော့ပေါ့။တခြားရပဲဒီချင်းရှောင်းရလည်းရှိတယ်ဒီ။ဒီနှစ်ချောင်းရရဲ့ဒီနောက်ဖက်တွေပေါ့။ပြီးတော့ဒီမြက်ဖက်ကန်းရှိရဲ့ဟိုတဲတွေရွာတွေပေါ့အဲ့လိုရွာတွေပဲဆိုတော့အေးချောင်းနေကြရတာမျိုးရှိရပြောက
်။မေလ31ရက်နေ့ကတိုက်ပွဲမှာလက်နက်ကြီးထိမှန်လို့နှစ်ချောင်းရွာနာကနှမြောင်းကြေးရွာသား5ဦးလက်နက်ကြီးကြီးစားထိမှန်တန်ရာရခဲ့ပါတယ်။မ ညတာမြင့်အရှိဘက်ကမ်းမှာတိုက်ပွဲတွေဖြစ်ပွားနေပေမဲ့လည်းနောက်ဘက်ကမ်းမှာထိုးစစ်တွေရပ်တန့်နေတာကြောင့်အရှိစီးဒိုးနွယ်ရှားဖို့အစရှိတဲ့စစ်ဆောင်ရွာသားတွေဟာနေရပြန်နေပြီလို့လူမှုကူညီရေးအဖွဲ့ဝင်အရှိစီးရွာသားတအူးကပြောပါတယ်။
ဒီလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလို
ye shin le ja gok go sha do tin da a shi zi na chang sha pho a sa shi de je ywa ko ywa mi shu khan ga ya bi ain ji 2000 law mi law jwan ga ba de mit ta mye a shi ba kan ga ywa da 4000 law ha sit be tain shao ni ya bi do ai de ga 1000 kwe law ni ye pyan la ja ba de kle myo ne taung bat de ta ma pi du ka kwe pu paung tat phwe ri ne sit kaung si tat dwe ja Mila Nasashi and Negani, Mila Tonsati and Eti, Pipuagere, Liata, Taipoetwin, Sikosi Baga, Nezon, Leu, De Sombi, Amyabia, Daya Yagere, Elo, PDF, Kalipuega, Topian Tavare, Kalinune, Taumai, Taipoetchi Nego, Tibo, Sikosi Bago, Satu, Gabi Mele, Mayagava, Kamya
Kale Taumai, Taipoetchi Ni, Kuninjan, Pipiabigera, Pipare, Shin, Pipu Jarigara, Talabare, Sabiro, American, Russia, who don't need it, Ukraine, Tapuri, to a simian, Silena Sanity, Taupan, Pime, Lucina, like the Jantrin Sama, who didn't Sabija Mare, Ukraine, and she by my Russia, Tatigo, Cook and Meet Taikai need it, Ukraine, Sipwe, Tapuet, where a simian, Silena Sanity, who Taupan, Pime, Lu, American, Tamara, Joe Bidanga, Gina, like Bare, D. Leonard in it, Russia, Nang and Dringa, Pimpatigo, Mataikai Bulu, Ukraine, Gatti, Betare, a jow, American, Nang and Jai Winji, Anthony Blinkang up your body. D. Jow, a cheat and view it, Tantaman Yesaya, trained out. Cindy Saint, the name people Tarago, goes on willing at the set Havare.
Russia, the Puerigo, begging at Witten Yagani, Picaname, don't let us in it, the top and pay double. Ukraine, Tamara, follow the Mizelinski at Tonso Mugo, Tamara by Danga, saw by my Yensan Nigeraba. Tanapatalu, Tamara Bairanga, Penilla Nima Akulu, Georgia Gabare.
We're not going to send the Ukraine rocket assisted weapons.
Bashaning and Eti Lampion and it don't let us in it. Ukraine will general top and beat on Mamma Hobo.
Gabi met Russia that day, Ukraine is shipping a mule in me, Chinka Lani Rago, Tuyara Chimaro, Tamara Bairanga, the Bora Pian Lagabare. Shirama Shida, Ukraine Tapuere, Pimago, Titi Jaja Pinine, Simi, don't let us in it, top and beat on me down. The New York Times Trenzama, Samba Yebi Shimpia Gabare. American Pime di Talabi, don't let us in it deha, kilometer connoisseur outi, Yana Nello Sobare. Dilo Lenati, top and beat at where Ukraine, Russia, Sipuego, Pobi, Somatoze, Bulalo, Mira Camaro, American Nangajai, Wunji, Anthony Blinkinga, Akulu Pianleti Jagabare.
Specifically with regard to weapon systems being provided.
General Taupan Binide, Lena Sunidine, Russia by Nedung Abimadigo, Mataikai Pavulu, Ukraine Bagasri Pitavare.
Ukraine was Simeon Silenade, Taupan Beijing Apian, Chinidi, Po Sulao, American Lone Relu, Russian and Jai Wunji, Saji La Froga, Botunima, Suswebio Jagabare. Abime, Akulu, Teji, Jessimuri, Pilao, Russia Tamara, Vladimir Putina, Lunga Japonti, Alaka, Satin Gedara, Fidelu, Nedo Upo, Dunya Mujo, Young Stoken Bakap, Jobare.
A strategic mistake. He totally underestimated the
Tamara Putina, Mahabu, Yang, Panyu Muri, Losang Gabare, Ukraine, Lumuri, Ukraine City, in a Kugan, Kagwe Luzene, Kagwe Nangzan, Nedo Upo, Silo Ninu Hune, Di Mahame Upo, Ukraine for Huni Nangzanigu, Tugaga, short to a Kabare.
The Chenema, Mujidigo, Russia, Lejang Takamugane, Kagwe Nangzan Side, Kimi, Lejang Kagwe Isne, Ukraine, or Taupan Pito Melo. Jama Wunjijo, Olaf Shovska, Hudune Majina Lebare, Ukraine or Kuni Bebo, Nikwin Nereso be Jama Wunjijo Ha, Wedan Kaniara Pibarakne.
Russia go don't need it, Ukraine Tapuri to a Simeon Silena Sanity, Taubat Bimbelu, American Tamara Jina like the Jantrin Sama, goes on like this a bigger up Pibarishi, Majagin Tony Bime, Judia by Naiwamaro, Jalabrini Yara, didn't set Binija, a passing cana, a season ago, Nasin Abu Shibarishi.
VOA အစီအစဉ်တွေကို Radio Yuvin နဲ့ကြားလို့ဖြစ် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်ကန်အတန်ရဲ့2022ခုနှစ်ဇွန်လ2ရက်ကြာသပတေးနေ့ညရဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံမှာ UNHCR လို့ခေါ်တဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးခွဲကိုအရင်စစ်ဆိုးရခေတ်1993ခုနှစ်ကနေစပြီးတော့ဖွင့်လှစ်ခဲ့တာမို့အခုဆိုရင်တော့အနှစ်30နီးပါးရှိလာပါပြီ။ဒါပေမဲ့လည်းမြန်မာနိုင်ငံထဲမှာဒုက္ခသည်ဥယေကအများရန်တိုးပွားနေတာမို့မနိုင်မနှင်းဖြစ်နေတာကများပါတယ်။ဒါကြောင့်ပြည်တွင်းပြည်ပမြန်မာနိုင်ငံသားတွေရဲ့ကူညီထောက်ပံ့မှုအများအပြားလိုအပ်နေတဲ့အကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝေးအောင်နဲ့အတူတင်ဆက်ထားတာရှုစားနားဆင်ပါရှင
်။ဝေးရပြီးမှဆစ်ဆောင်ဒုက္ခတွေနဲ့ဆစ်ဘေးဒုက္ခတွေဟာပိုပြီးဒုက္ခရောက်နေကြပါလေ။နေရေးတန်ရေးအခက်အခဲတွေရှိလာပြီးငါပြာယောဂာနဲ့အခြားယောဂာတွေစတင်ခံစားလာရတဲ့အချိန်အခါဖြစ်ပါတယ်။ဒါပေမဲ့ဒုက္ခတွေဥယေဟာအမြဲတမ်းတိုးပွားနေပါလေ။အရင်ကဒုက္ခတွေမရှိတဲ့ဇဂိုင်းနယ်မှာကိုယ်တိုင်မှာစစ်ကောင်စီတပ်ရဲ့တပ်ဖြတ်မိရှုမှုကြောင့်ဒုက္ခတွေဥယေများပြားလာပါလေ။အာဏာသိမ်းအင်ကစပြီးဧပြီလကုန်အထိတပြည်လုံးမှာစစ်ကောင်စီတပ်ကမိရှုဖျက်ဆီးခဲ့တဲ့နေအိမ်ပေါင်း10,000ကျော်ရှိတယ်လို့ခန့်မှန်းကြပါလေ။စကိုင်းတိုင်းတခုတည်းမှာနေအိမ်ပေါင်း 9,500 ကျော်မိရှုဖြစ်စည်းခံရပါတယ်။တချို့နေရာတွေမှာစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ကတ်နေတဲ့အတွက်မိုးတိထံပြီးပေါင်နေတဲ့ကြားကနေရာကိုစွန့်ခွာကြရတယ်လို့မေလ10ရက်နေ့ထုတ်လူထုຫນွေဦးမှာဖော်ပြပါတယ်။ဒေသခံတွေကပြန်တိုက်လို့မိရှုတဲ့စစ်ကောင်စီတပ်မှာတေဆုံးတာတွေရှိပေမဲ့မိရှုခံရတဲ့အိုးအိမ်ကပုံများနေပါတယ်။ဒါပေမဲ့စကိုင်းလူလူရဲ့တော်လိုင်းတက်ဖွဲ့တွေဟာစိတ်တက်ပြင်းထန်လွန်းလာမှုစစ်ကောင်စီရဲ့အနော်တာစစ်စင်ရေးကိုတုံ့ပြန်နိုင်ခဲ့တယ်လို့ဆိုပါတယ်
။ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ရဲ့ EP လ6ရက်နေ့ထုတ်သတင်းစင်မှာတနည်းကျော်ကာလအတွင်းအိုးမဲ့အိမ်မဲ့ဖြစ်သွားရတဲ့ပြည်သူပြည်သားဒုက္ခသည်များစီးရင်ကိုဖော်ပြထားပါတယ်။အိုးအိမ်ပျက်စီးသွားရသူဥယျာဉ်မှာစကိုင်းတိုင်းက23,000နီးပါးနဲ့အများဆုံးဖြစ်ပြီးကရင်ပြည်ကကြားပြည်နယ်က9,200ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။ကရင်ပြည်နယ်ကတော့9,400နဲ့တတိယအများဆုံးဖြစ်ပြီးရှမ်းပြည်နယ်တောင်ပိုင်းမှာ9,800ကျော်နဲ့သရုတ်ထမကွေးတိုင်းက4,000ကျော်နဲ့ပြင်ဆင်မအများဆုံးဖြစ်နေပါတယ်။ဥယျာဉ်မဲ့ဖြစ်သူဥယျာဉ်1,000အောက်မှာရှိတဲ့ဒေသတွေကတော့မွန်ပြည်နယ်တနင်္သာရီတိုင်းရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဖြစ်ပါတယ်။စကိုင်းတိုင်းနဲ့ချင်းပြည်နယ်ကအိန္ဒိယမှာခိုးလုံသူဥယျာဉ်3,600ကျော်ရှိပြီးထိုင်းနိုင်ငံမှာခိုးလုံသူကတော့2,000ခန့်သာရှိတယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်း8ခုမှာလည်းခိုးလုံနေကြသူတွေရှိပါတယ
်။မြန်မာတပြည်လုံးမှာလွန်ခဲ့တဲ့ဧပြီလ17ရက်အထိအိုးမဲ့အိမ်မဲ့ဖြစ်သွားသူပေါင်း9,000ကျော်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်ရုံးကခန့်မှန်းပါတယ်။ဒီထဲမှာဖေဖော်ဝါရီလ10ရက်နေ့စစ်အာဏာသိမ်းပြီးမှအိုးမဲ့အိမ်မဲ့ဖြစ်သွားသူက9,000ကျော်လောက်ရှိပါတယ်။အရှိတောင်ပိုင်းဖြစ်တဲ့ကရကရင်မွန်နဲ့တနင်္သာရီမှာအိုးမဲ့အိမ်မဲ့ဖြစ်သူ2,300ကျော်ရှိပြီးအနောက်မြောက်ဒေသစကိုင်းတိုင်းမှာ2,000ကျော်အိုးမဲ့အိမ်မဲ့ဖြစ်သွားပါတယ်။စကိုင်းတိုင်းမှာအိုးမဲ့အိမ်မဲ့ဖြစ်သွားသူတွေဟာတရားဝင်တရားထက်လှည့်လည်တင်းရှောင်တာတွေရှိတယ်လို့ရဝေးဒေသကိုထွက်ခွာသူတွေများပြားလာကြောင်းမေလ13ရက်နေ့ထုတ်အေအဝတီသတင်းမှာဖော်ပြထားပါတယ်။စိုက်ပျိုးရေးနဲ့အခြားလုပ်ငန်းတွေလည်းရပ်တန့်နေပါလေ
။ဒါပေမဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့မေလ6ရက်နေ့ထုတ်စည်းရင်းမှာတော့ဒုက္ခသည်ဥယျာဉ်တိုးပွားနေတာတွေ့နိုင်ပါလေ။စကိုင်းတိုင်းမှာနေရက်ကိုစွန့်ခွာသူ2,400ကျော်ရှိပြီးမကွေးတိုင်းမှာ9,000ကျော်ချင်းပြည်နယ်မှာ3,600ကျော်ရှိလာပါလေ။မြန်မာပြည်လုံးမှာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေသူ14,000ကျော်ရှိပေမဲ့ကုလသမဂ္ဂအနေနဲ့6,000ကျော်ကိုသာအကူအညီပေးဖို့ရည်မှန်းထားပါတယ်။ဒီနှစ်ရဲ့ပထမ3လအတွင်းလူဦးရေ2,000ခွဲကိုသာကူညီနိုင်တယ်လို့ဆိုပါတယ်။မြန်မာပြည်ရဲ့လူသားချင်းစာနာမှုရန်ပုံငွေလိုအပ်မှုဟာဒေါ်လာ820ကျော်ဖြစ်ပေမဲ့ တန်30ကျော်သာရသေးတယ်လို့ဖော်ပြထားပါတယ်။ရိခလူအပ်သူ73တန်းကျော်ရှိပေမဲ့2တန်းကျော်ကိုသာထောက်ပံ့နိုင်တာတွေ့ရပါတယ်
။အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းလွန်ခဲ့တဲ့ April အတွင်းမှာလူသားချင်းစာနာမှုအခွင့်အရေးတန်း100ကျော်ထောက်ပံ့ခဲ့တယ်လို့မကြာမီကသတင်းထုတ်ပြန်ပါတယ်။စစ်ဘေးရှောင်ဒုက္ခသည်တွေတော်လှန်ရေးမှာထိခိုက်ဒဏ်ရာရသူတွေနဲ့ကြာဆုံးသွားသူတွေရဲ့မိသားစုတွေကိုထောက်ပံ့တယ်လို့ဆိုပါတယ်။အကြောင်းအမျိုးမျိုးကြောင့်လူသားချင်းစာနာတောက်ရမှုအကူအညီလိုအပ်နေသူတွေကိုလည်းကူညီပံ့ပိုးတယ်လို့ဆိုပါတယ်စစ်ကောင်စီတပ်ကအမျိုးမျိုးအတားအဆီးတွေလုပ်နေတဲ့ကြားကမိဖက်အဖွဲ့တွေနဲ့ချိတ်ဆက်ပြီးပြည်သူစီကိုအရောက်ပို့ပေးတာဖြစ်ပါတယ်နိုင်ငံခြားကအလူငွေထည့်ဖို့ဂရုပြုထားတဲ့အတိုင်းအပြည့်အဝရတဲ့နိုင်ငံဆိုတာမရှိသေးပါဘူး UNHCR ရုံးကဒီနှစ်အတွက်ဒေါ်လာ58တန်းလိုအပ်တယ်လို့သမထားရမှာ33ရာခိုင်နှုန်းရရှိပြီလို့မေလ10ရက်နေ့ကသတင်းထုတ်ပြန်ပါတယ်အများဆုံးထောက်ပံ့သူဟာဂျပန်ဖြစ်ပြီးအမေရိကန်ကဒုတိယအများဆုံးပါမြန်မာပြည်မှာ UNHCR ဒုက္ခသည်ရုံးဟာဒုက္ခသည်တသန်းတသိန်းကျော်ကိုကူညီထောက်ပံ့နေပါတယ်ဒါပေမဲ့လုံလောက်တာမဟုတ်လို့ပြည်တွင်းပြည်ပကမြန်မာပြည်သူပြည်သားတွေရဲ့အလှူငွေဟာဒီရေးရှင်ရေးအလုံးအရေးကြီးနေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ကိုကြီးတင်ဆက်ပေးခဲ့တဲ့ဥအောင်ရှင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်နားဆင်ခဲ့ရတာဖြစ်ပါတယ်ရှင်တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးအပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတော့ရာသီတုပ်ကွေးကြိုတင်ပြင်ဆင်ခြင်းအကြောင်းပြောပြထားပါတယ်မိုးတွင်းကာလမှာအဖြစ်များလေးရှိတဲ့ရာသီတုပ်ကွေးဟာတချို့လူတွေမှာပြင်းထန်နိုင်ခြင်းရှိတာကြောင့်ကြိုတင်ကာကွယ်နိုင်မှုပြင်ဆင်ထားကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ဒီအတွက်ရာသီတုပ်ကွေးကာကွယ်ဆေးကိုအစီအစဉ်နဲ့ကိုဝဲထိုးတာအပြင်တခြားဘလို့များကာကွယ်နိုင်ပါသလဲ။နောက်ပြီးတော့ရောဂါဖြစ်လာမယ်ဆိုရင်လည်းဘလို့ကြိုတိပြီးတော့ပြုစုကူတာနိုင်ပါသလဲ။ဒီအကြောင်းကလေးအထုကူနဲ့ဆေးသက်ကတူ1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုဦးဝင်းမင်းကမေးမြန်းတင်ဆက်ထားတာရှုစားနာဆင်ပါရှင
်ဟုတ်ကဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့အခုရာသီအကူအပြောင်းမှာဒီရာသီတုပ်ကွေးအတွက်ကြိုပြင်ထားနိုင်ဖို့အဓိကဆွေးနွေးမှာမို့ဒီနေ့ရာသီတုပ်ကွေးအခြေအနေကိုဆရာဟိုဘယ်လိုတွေ့ထားပြီးတော့သုံးသပ်မိလဲဆရာ
ခုလုံးလုံးဆယ်တော့ကျွန်တော်တို့တကယ်ဟိုပြည်ပြည်ပြင်းပြင်းရာသီတုပ်ကွေးတော့မတွေ့သေးဘူးပေါ့နော်ဆိုရနာစီချောင်းစိုးတွေဖြစ်ကြတယ်ဒါကတော့မိုးရသည်ရောက်လာလို့ရှိရင်ဖြစ်ကြတာပဲလေကလေးလည်းမိုးမိတာတို့အင်းမိတာတို့ဖြစ်တာပေါ့နော်ဟိုရာသီတုပ်ကွေးလို့ဒီကလုံးကိုက်ခဲပြင်းပြားပြီးတော့ချမ်းတုံပြီးတော့နော်ချမ်းတာလည်းဖြစ်နေတော့အဲ့လိုမျိုးဖြစ်တာတွေတော့ typically မတွေ့သေးဘူးဒါပေမဲ့အဲ့ဒါတွေကကျွန်တော်တို့နိုင်ငံမှာဒီဇွန်ဇူလိုင်ဆိုလို့ရှိရင်ဖြစ်နေကြပေါ့နှစ်တိုင်းနှစ်တိုင်းစည်ရင်းစရာတွေရတော့ဇူလိုင်လမှာအများဆုံးဖြစ်တယ်ဆိုတော့ခုနေနဲ့တော့စောနေသေးတယ်လို့ထင်တယ်မကြာခင်မှာတော့တွေ့လာလိမ့်မယ်လို့ထင်ပါတယ်ဗျ။
ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီစောပြီးတော့ဒီကြိုပြင်နိုင်ဖို့အတွက်ဆိုလို့ရှိရင်ရောဆရာအဓိကပါမှာကျန်လဲဆရာအခုကျောင်းနေပြန်ဖို့မဲ့အနေထားကိုဗစ်သွေးလွန်တုပ်ကွေးတွေရောနေတဲ့ခါကြတော့လေ
။ကိုဗစ်ကတော့ကိုလိုကျွန်တော်တို့လောလောဆယ်မတွေ့ဘူး။သွေးလွန်တုပ်ကွေးကတော့နေတိုင်းလိုတွေ့နေတယ်ပေါ့နော်။အဲ့တော့ကျောင်းနေပြန်ဖို့လူတွေနည်းနည်းပါပါကျောင်းနေတရားထိတွေ့မှုမဟုတ်လား။ကျောင်းနေတရားနှာစီးတာချောင်းဆိုးတာနေကူရာဆိုတော့လေဟိုလူစုလူရေးရှိလာရင်ဒါဖြစ်လာမှာပါပဲ။ကြောက်ကြကြကွာဝယ်လို့ရ။ကာဝယ်စည်းထိုးလို့ရပါတယ်။နော်အဲ့ဒါဆိုလို့ရှင်တော့ရာသီတုပ်ကွေးကာဝယ်စည်းထိုးတိုင်းတော့အဲထီတီရောက်ကာကွယ်နေမှာလေဗျ။
ဟုတ်ကဲ့ဆရာကြီး။ကာကွယ်စည်းထိုးဖို့ကပေါ့နော်။ဘလို့အကြံပြုခြင်းလဲဆရာ။အများစုကဒီရာသီတုပ်ကွေးကာကွယ်စည်းနဲ့ပတ်သက်လို့ကြည်ကြဲပြတ်ပြတ်သိထားလားဆရာ
။သိရင်ကြည်ကြဲပြတ်ပြတ်ကြီးတော့မသိကြသေးဘူးလို့ထင်တယ်ပေါ့နော်။အဲရာသီတုပ်ကွေးကာဝယ်စည်းကအမေရိကန်လိုနိုင်ငံမျိုးမှာဆိုတော့သူလူကြီးအကုန်လုံးကိုသူတို့ထိုးပေးတာပါဗျာအဲကျွန်တော်နိုင်ငံမှာတော့အစိုးရစီးနဲ့ထိုးပေးတာတော့ကျွန်တော်ကတော့ချက်မဲ့ဝင်တဲ့လူထိုးပေးတယ်ပေါ့နော်သူတို့မှတရားစီတော်ကိုပြင်သူတို့ကြည့်ရှုပေးနေတဲ့လူနာတွေတကူတည်းမှာရဲရဲရှိနေတဲ့လူနာတွေကူးသွားရင်လူနာတွေမှာအနေရရှိတယ်ပေါ့အဲကြောင့်နိုင်ငံသားမှာတော့ဒီ private hospital ဆိုရင်သူတို့ဝင်တဲ့လူသူတို့ကုန်ကြစေးနဲ့ပဲထိုးပေးတယ်ပေါ့နော်အဲလိုပဲတချို့ဆက်ယုံလုပ်ယူနေဆိုလို့ရှိရင်လည်းအဆုပြုံလိုက်ထိုးတယ်ပေါ့ဗျာအလိုလဲဆိုတော့ဒီဆက်ယုံပိုင်ရှင်ရဲ့ press ချက်ကပေါ့နော်ဒါအကျိုးရှိတာဘယ်လိုလဲဆိုတော့သူ့ဝန်ထမ်းနေရာသီတုပ်ကွေးဖြစ်ပြီးတော့အလုပ်ပြန်ကံပြဖြစ်မှလည်းစာရင်ဒီအကုန်လုံးကိုထိုးထားပေးခြင်းက ိုပြီးတော့အကျိုးရှိတယ်ဆိုတော့အမြင်ရှိတဲ့လူတွေကတော့အဲ့လိုစုပြောင်းလိုက်ထိုးပေးထားတာပါနောက်တစ်ခုကအလုံးကိုထိုးပေးဖို့ကြာလဲနည်းနည်းခက်ခဲရှိတယ်ဘာလို့ဆိုတော့ယာစီတုတ်ကိုကာကွယ်စည်းကတစ်နှစ်ပဲကာကွယ်နိုင်တော့နောက်နေ့ကျရင်နောက်တစ်ခါပြန်ထိုးရတယ်အဲ့ကြောင့်လည်းဟိုတပီလုံးတိုင်းတန်တယ်တော့ထိုးမပေးနိုင်တော့ဘူးပေါ့နော်အဲ့တော့ဒီဦးစားပေးအုပ်စုပေါ့အဲဒါတော့အဓိကအပြင်တော့မိမိအစီအစဉ်နဲ့ဝယ်ပြီးထိုးရတာပေါ့နော်အခုတခုကောင်းတာတော့ကျွန်တော်တို့ပညာပေးတာတွေဘာတွေကြောင့်မလဲတော့မသိဘူးအခုဆိုတော့တော်တော်များများကရာသီတကွေးတွေထိုးထားတာတွေ့တယ်ဒါတော့မြို့အခြေအနေပေါ့လေရန်ကုန်မြို့အခြေအနေမှာအချို့ထွေရောဂါကုစေကံတွေလည်းထိုးပေးကြတယ်ပြင်ပမှာလည်းမိမိအစီအစဉ်နဲ့ထိုးရကောင်းမှန်းတော်တော်များများထိလာတာတွေတွေ့ရပါတယ်ငယ်ဒီသားတွေဘာတော့ဒီလောက်တော့ကျန်နာမှာမဟုတ်ဘူးလို့ထင်တယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့နေရီအတွက်ကောဆရာဘယ်လိုအကြံပြုချင်လဲ
။ရာသီတုတ်ကွေးကာကွယ်ဈေးကတော့ဗျာဖြစ်နိုင်တော့အကုန်လုံးထိုးထားဖို့ကောင်းတော့ပေါ့နော်။သို့တော်လည်းကုန်ကြမ်းဈေးကရှိပါတယ်။1000ကျွဲနဲ့3000ကျွဲ4000ဒီလောက်ထိတစ်ခါထိုးရင်ကုန်ကြတော့။အဲ့တော့ဦးစားပေးအုပ်စုတွေတော့ရှိပါတယ်။9နှစ်ရောက်ကလေးတွေ6လအစထိုးလို့ရတယ်ပေါ့။6လနဲ့9နှစ်ကြာနော်။ကိုဝင်ဆောင်မိခင်တွေသက်60 65အထက်ပေါ့ဗျာ။လူကြီးပိုင်းတွေနောက်ပြီးတော့ငကိုရောဂါအခံရှိတယ်ပေါ့။အမကင်စားတဲ့ဆေးသွင်းနေတာတို့ဆေးသွင်းတာကြလဲသွင်းနေတဲ့အချိန်မှာတော့မရဘူးပေါ့ကောင်းနေတဲ့အချိန်မှာရတယ်နောက်တစ်ခုကနှလုံးယောဂါစီးကျိုယောဂါတွေးတွေးယောဂါကြောက်ကယောဂါပေါ့နော်ဒီလိုယောဂါအခံရှိတဲ့လူကြီးတွေယောဂါအခံရှိတဲ့ကလေးတွေပေါ့ဥပမာမွေးရပါနှလုံးယောဂါရှိတဲ့ကလေးမျိုးဒါမျိုးတွေကဦးစားပေးနေတဲ့ထိုးသင့်ပါတယ်နောက်ထပ်ဦးစားပေးအုပ်စုတစ်ခုကတော့ဒီကျမအေးဝန်ထမ်းနေကျန်တော့လူအများနဲ့ဆက်ဆံရတဲ့ဝန်ထမ်းတွေပေါ့ဗျအဲ့ဒါတွေထိုးပေးတာလို့ရှိရင်ကျိုးရှိပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီကာကွယ်ဆေးထိုးတဲ့သူတွေဖြစ်နေရင်ဒီကာကွယ်ဆေးထိုးကာကွယ်ရပြင်တခြားရော
ဒါတော့ဒီကိုဗစ်နဲ့ရာသီတပွေးနဲ့ကူးစက်ပေါ်ကတူတယ်နှာခြေတာချောင်းဆိုးတာနဲ့ကူတယ်အဲ့ကြတော့ကိုဗစ်ကမတ်တ်နဲ့လက်ဆေးမဲ့လူစုလူဝေးရှောင်ပဲပေါ့ဒါမဲ့လူစုလူဝေးကတော့ခုတိတ်ရှောင်လို့မလွယ်တော့ပေါ့နော်အဲ့လိုနောက်တော့ချောင်းဆိုးတဲ့အခါကျရင်ကြောင်စင်းတဲ့အုပ်ဆိုးတာတို့လက်ကင်မွားအုပ်ဆိုးတာဒါမျိုးတွေကကိုဗစ်အတွက်သုံးဝင်သလိုဒီရာသီတုတ်ကွေးကာကွယ်ရေးအတွက်လည်းသုံးဝင်ပါဗျ။တော့လူရဲ့အခြေအနေတမ်းမှန်ရေးကောင်းအောင်ပေါ့နော်။အေးရေးဝါဝါအိမ်မဲစားအာဟာရမမှန်စားမဲ့လေ့ကျင့်ခန်းလုပ်မဲ့ဒါတွေကလည်းထောက်ကူပြုပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေ့မှဆရာကြီးခုလိုဒီကာကွယ်တဲ့ကြားတဲ့ကဖြစ်လာခဲ့ရောဘယ်လိုကြိုသိနိုင်မလဲဆရာ။ခွဲရပြီးတော့ပေါ့နော်။အထူးသဖြင့်တော့ကိုဗစ်နဲ့သုလတ်တကွေးနဲ့
အဲကိုဗစ်နဲ့ရာသီတုတ်ကွေးကတော့မှားနိုင်တယ်ပေါ့နော်။အလုံးဝနှာစီးတယ်၊ချောင်းဆိုးတယ်၊ဖျားတယ်ပေါ့နော်။အဲ့တော့ဟိုထိတွေ့ရှိခဲ့တာပေါ့ကိုဗစ်ဆိုလဲကိုဗစ်ဖြစ်တဲ့လူနဲ့ထိတွေ့ရှိသလားရာသီတုတ်ကွေးလဲရာသီတုတ်ကွေးနဲ့ထိတွေ့ရှိလားဒါတွေကအသုံးဝင်ပါတယ်။သုလတ်တကွေးကဒီလိုမဟုတ်ဘူး။သူကတော့ရာသီဖြင့်ချောင်းဆိုးနာကိုရီလက်တီကြိုက်တာခဲတာခေါင်းကြိုက်တာအန္နာဘိုင်းနာလားအဲ့ဒါတွေကပုံများပါတယ်။အရေပြားမှာပိန်ထွက်တာတို့၊ခြံနာတော့နှာခေါင်းလေးခြံနာတို့အရေပြားမှာအနီးစက်ကလေးတွေထွက်တာတို့နော်။အရန်မိန်တာတို့
ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီညမှာယာတီတကွေးအနေထားရောဆရာကြီးဖြစ်လာရင်ဘယ်လိုမျိုးဖြစ်စေကုသတယ်လဲ
။ယာတီတကွေးကတော့ဒီဗိုင်းရပ်စ်ပိုးကြောင့်ဆိုတော့ဖြစ်လာရင်ဒီ symptomatic treatment လို့ခေါ်ပါနော်။ကျွန်တော်တို့ကဒီရောဂါလက္ခဏာများကိုလိုက်လံကုသခြင်းပေါ့။ဥပမာဖျားရဲဆိုလို့ရှိရင် paracetamol တောက်မယ်။နောက်နာစီးရဲဆိုလို့ရှိရင်တော့ antihistamine ပေါ့နော်။ဟုတ်ပါမိတော်တော့ဆက်ထရစင်းလို့လိုရတလင်းလို့လိုအပ်လို့ဆေးရည်တိုက်တယ်ပေါ့နော်ချောင်းဆိုးလာရင်ချောင်းဆိုးပြောက်ဆေးရည်ဆေးပြောက်ပေါ့ဒီလိုတော့ဒီအမှပြင်းထန်လာပြီးတော့ဒီနောက်ဆက်တွဲပိုးဝင်တယ်ပေါ့ဘက်တီးရီးယားပိုးဝင်တယ်လို့ထင်ရင်အပြားကြီးလည်းကြီးလာတယ်ကြာလဲကြာလာတယ်ဆိုတော့ကျွန်တော်ကပဋိစီဘာစီနဲ့ပြေးရပါတယ်အသက်အရွယ်တိတ်ငယ်တဲ့ကလေးတိတ်ကြီးတဲ့လူကြီးနောက်ယောဂအခန်းရှိတဲ့လူတွေပါကြောင်းတော့ဒီရာသီတကွေးရဲ့နောက်ဆက်တွဲပေါ့လေစဝေးမိယောဂနဲ့အသက်အန္တရာယ်ရှိနိုင်ပါတယ်ရှိကြတာ၄ရှိတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အဲ့ဒီတက်တော့ဘယ်လိုအကျံပြုချင်းနေလဲ
အပြားကြတယ်အပြားကြီးတယ်ဘာညာဆိုတော့နေရာစီကံပြအောင်ပေါ့နော်ဆိုတော့တရက်နဲ့လည်းပြောက်သွားတယ်ဆိုလို့ရှင်တော့လည်းဒါသိပြဿနာမရှိဘ
ူးပေါ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မိုးကာလာမှာအဖြစ်များလေးရှိတဲ့ယာတီတုတ်ကွေးယောဂအကြောင်းကလေးကျန်းမာအငြိမ်းစားဌာနမှူးပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားတဲ့ကျန်းမာရေးခန္ဓာနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တိုင်းရင်းဒေသကနောက်ဆုံးအဖြစ်ပြက်တွေကိုဖီဘာတိုင်းရင်းသတင်းတောက်တွေကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
င်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့စကိုင်းတိုင်းကလေးမြို့အနောက်ဘက်တာဟန်းရက်ကွက်မှာမေလ28ရက်နေ့ညကစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုကြောင့်အရက်သားပြည်သူ3ဦးသေဆုံးမှုဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ပညာရေးမှူးရုံးမှဘုံးပေါက်ကွဲမှုဖြစ်ပွားခဲ့လို့မူလရန်ကျောင်းအုပ်ဆီယာမကြီးတပ်ဦးထိမှန်သေဆုံးသွားပြီးတော့ဆီယာမထိခိုက်ဒဏ်ရာရရှိခဲ့ပါတယ
်။ကျမကနန်းဟောင်းမှာရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းကလေးမြို့အနောက်ဘက်တဟန်းရက်ကွက်မှာမေလ28ရက်ညကစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးရန်တမ်းပစ်ခတ်မှုကြောင့်အရက်သားပြည်သူ3ဦးသေဆုံးမှုဖြစ်ပွားခဲ့ပါတယ်။မေလ28ရက်နေ့ည9နာရီဝန်းကျင်ခန်းကစလို့ကလေးမြို့ထက်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ဘက်ကလက်နက်ကြီး10ကြိမ်ထက်မနည်းရန်တမ်းပစ်ခတ်လို့တဟန်းရက်ကွက်အမျိုးသမီး2ဦးနဲ့အမျိုးသား2ဦးသေဆုံးရတာပါ။သေဆုံးသူ2ဦးအသက်45နှစ်နဲ့အသက်29နှစ်အရွယ်ခန့်ရှိ CDM ဝန်ထမ်းသားမိဖြစ်ပြီးစကိုင်းတိုင်းမင်းကြီးမြို့ကနေတဟန်းဘက်ကိုစစ်ပေးတင်းရှောင်လာကြသူတွေဖြစ်ပါတယ်ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့တဟန်းရက်ကွက်ထက်ကို၅ကြိမ်ထက်မနည်းပြစ်ခတ်ခဲ့တာပါပြစ်ခတ်မှုကြောင့်တဟန်း B group မှနေထိုင်တဲ့အမျိုးသမီးတဦးကရင်ဘတ်မှာလက်နက်ကြီးကြီးစထိမှန်လို့မန္တလေးကိုပို့ဆောင်ပြီးစေကူတမှုခံယူနေရပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့နယ်ပညာရေးရုံးမှာပုံပေါက်ကွဲမှုဖြစ်ပွားခဲ့လို့မူလတန်းကျောင်းအုပ်ဆီယာမကြီးတဦးထိမှန်သေဆုံးပြီးဆရာဆီယာမရှိဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မေလ31ရက်နေ့မွန်းလွဲ2နာရီဝန်းကျင်ခန့်ကဖြစ်ပွားခဲ့တာပါ။အသက်53နှစ်အရွယ်မခင်နူရွာမူလတန်းကျောင်းအုပ်တော်ဇော်ခင်ခင်ချိုလိုင်းအောက်ပိုင်းတစ်ခုလုံးတန်ရာရရှိသွားပြီးဆေးရုံမှာသေဆုံးသွားခဲ့တာဖြစ်ပါတယ်။လက်ရှိဆေးကုသမှုခံယူနေတဲ့ဆရာဆရာမရှိဦးထဲက၅ဦးကလည်းတန်ရာစိုးရိမ်ရတယ်လို့တရက်ခံမျိုးသားကပြောပါတယ်။ပညာရေးဌာနအတွင်းဘုံပေါက်ကွဲမှုဖြစ်ပွားတာနဲ့ပတ်သက်ပြီး CDM ကျောင်းဆရာမတို့ကတော့လက်ရှိအခြေအနေမှာမိမိကလေးတွေကိုကျောင်းမှာသေဖို့မိဘတွေကိုတိုက်တွန်းထားပါတယ်။နောင်ချုံမြို့ပညာရေးရုံဘုံပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီလက်အောက်ခံစစ်တမ်းနဲ့ရဲတို့ကရောက်လာပြီးစစ်ဆေးမြင်းများတာတွေပြုလုပ်ခဲ့ပေမဲ့လက်တဲကိုတော့ဖမ်းဆီးရမိတာတွေမရှိဘူးလို့ဒေသခံတွေကပြောပါတယ်။
ကရင်ပြည်နယ်ကြာကြီးစိတ်ကြီးမြို့နယ်ဘက်မှာအာနာသိန်းစစ်ကောင်စီတပ်ကအင်အားတိုးချလှုပ်ရှားလာပြီးဒေသခံတွေကိုဖမ်းဆီးပေါ်တာဆွဲနေလို့ကျေးလက်ဒေသခံတွေနေရာကနေစွန့်ခွာနေရပါတယ်။မေလ30ရက်နေ့ကစစ်ကောင်စီအင်အား100ကျော်တက်လာပြီးခလေရွာလေးခလေရွာကြီးတကွန်တိုင်ရွာဖယားငါစုမြို့ဟောင်းကျေးရွာတွေမှာပေါ်တာဆွဲနေလို့ဒေသခံတထောင်ခန့်ကနေရာကနေစွန့်ခွာနေရတာပါအဲ့ဒီနေ့နာနဲ့ပိုင်းတုန်းကလည်းနယ်မြေခံ KNL တပ်နဲ့တိုက်ပွဲဖြစ်ပွားမှုအပြီးဒေသခံအယောက်20ကျော်ကိုစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတဲ့အပြင်ကျေးရွာတွေထဲကိုလက်နက်ကြီးနဲ့အကြိမ်ပေါင်းများစွာပစ်ခတ်လို့ခလေရွာလေးကလူနေအိမ်တချို့ထိခိုက်ပျက်စီးတာတွေရှိခဲ့ပါတယ်
မွန်မျိုးသားပညာရေးကော်မတီ MNEC ကအခုကျောင်းပြန်ဖွင့်တဲ့ကာလမှာမွန်မျိုးသားကောလိပ်ကျောင်းစတင်ဖွင့်နေသားမယ်လို့ကြေညာထားပြီးအွန်လိုင်းကနေလည်းဝင်ခွင့်လျှောက်လာတွေကိုဖြန့်ဝေပေးနေပါတယ်။မွန်မျိုးသားကျောင်းတွေမှာပညာစီးဖူးနေတဲ့ကျောင်းသူကျောင်းသားတွေနိုင်ငံတကာတက္ကသိုလ်တွေမှာပညာဆက်လက်တင်ကြားနိုင်ဖို့အဓိကရည်ရွယ်တယ်လို့လည်းမွန်မျိုးသားပညာရေးကော်မတီ MNEC အဖွဲ့ဝင်ဆရာမင်းအောင်စေကပြောပါတယ်။မြစ်ခင်ပါတာခြေပြုတ်ပညာရေးစနစ်ကိုခြေခံထားတဲ့မွန်မျိုးသားကျောင်းတွေကဆယ်တန်းကျောင်းသူကျောင်းသားတွေဟာတက်ဆိုင်ရာဆိုရစာစစ်ဌာနတွေမှာတက်ကရဝင်တန်းဆာမင်းပွဲကိုတည်ဝင်ဖြေဆိုခွင့်ရရှိထားပေမဲ့ဝင်ရောက်ဖြေဆိုခြင်းမပြုတဲ့ကျောင်းသားတွေလည်းရှိတယ်လို့လည်းသိရပါတယ်။မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းကမွန်ကျေးရွာတချို့မှာလျှက်ရှိတည်တံဖွင့်လှစ်ထားတဲ့မွန်မျိုးသားကျောင်းတွေမှာမူလတန်းအလယ်တန်းအထက်တန်းနဲ့ထိုင်းနယ်စပ်မှာရှိတဲ့အထက်တန်းတွင် post 10 အပါဝင်စာတင်ကျောင်းပေါင်း140ကျော်ရှိနေပြီးကျောင်းသားဦးရေ 2,000 နီးပါးပညာစီးဖူးနေတာပါ။အထက်ပြင်3နှစ်လောက်ပညာတင်ကြားသွားမယ်။မွန်မျိုးသားကောလိပ်မှာမွန်စာပေမူရင်ဂျေမုဆိုင်ရာပါရာရဲ့အင်္ဂလိပ်ကွန်ပျူတာမွန်တမိုင်းကပတမိုင်းလူမှုရေးတဘာဝပတ်ဝန်းကျင်ဆိုင်ရာသူတေသနာနဲ့ယုတ်တိပေဒပါတာရဲ့တို့ကိုနိုင်ငံတကာကကျောင်းဆရာတွေနဲ့ချိတ်ဆက်တင်ကြားတွားမယ်လို့လည်းသိရပါတယ
်အခ ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါကလေးမြို့နယ်တောင်ပိုင်းဒေသမှာမေလဇန်ပိုင်းကစပြီးတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့အကြားတကြော့ပြန်တိုက်ပွဲတွေပြင်းထန်လာတာကြောင့်ကျေးရွာပေါင်း10ရွာကျော်ကပြည်သူတွေတောထဲတောင်ထဲမှာထွက်ပြေးတိမ်းရှောင်နေကြရပါတယ်။သူတို့တွေကြုံတွေ့နေရတဲ့အခက်အခဲနဲ့လိုအပ်ချက်တွေအကြောင်းကိုတော့ကိုရောဘတ်ကစူးစီးပေးထားပါတယ်။
စပီရှောင်ပြည်သူတွေဟာအဝတ်တထည်ကိုတစ်ခုနဲ့တောထဲမှာဖြစ်တယ်လို့ပုံရှောင်နေရတာကြောင့်အခုလိုမူဦးကြကာလမှာအမိုးအကာစားနပ်ရက်ခါနဲ့ဈေးဝါတွေလိုအပ်နေတယ်လို့စပီရှောင်ကိုငီးအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ
်။ကျမ်းမာရေးစောင့်ရှောက်မှုနဲ့မိုးကာပေါ့နော်။မိုးကာလာလည်းရောက်ပြီးတော့ဒီမြစ်ဆိုင်ဖို့ပေါ့နော်။အမိုးလိုတာအမိုးကာလိုတာပေါ့။ဈေးဝါတို့ခြံောင်းလို့ပေါ့နော်။နောက်တစ်ခါစားနပ်ရက်ခါလိုတယ်ကြဒီစားဖို့တောက်ဖို့တည်းလည်းဖြစ်သေးတယ်ဗျ။သို့တလေကြတော့လည်းဟိုနည်းနည်းပပပါလာကြတယ်ဗျ။ဒီနိုင်တော့ကုနိုင်ကဆိုင်ကလေးတွေပါပြီးတော့ဆိုင်ကလေးတွေနဲ့ပြင်ရတယ်ဗျ။ဟိုမပါတဲ့လူတွေကြတော့လည်းဗျဒုက္ခတွေကြတော့တောက်ဒီစားတောင်းလို့ကြတာဘလုံးလုံးစင်တာ
။ယခုရွာလုံးကျွတ်စစ်ပေးတိမ်းရှောင်နေကြတဲ့ကြီးရွာတွေကတော့အရှိစီမင်းလှရှားဖူတင်သားရေရှင်လဲချာကုတ်ကူရှားတော့နွားရွာစတဲ့ကြီးရွာတွေဖြစ်ကြပြီးလူဦးရေအားဖြင့်၄000လေးပါလောက်ရှိတယ်လို့သိရပါတယ်။စစ်ကောင်စီတပ်ဖွဲ့နဲ့ဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဟာအေဘီလာအကုံမီလာတရက်နေ့ကနေတိုက်ပွဲတွေတောက်လျှောက်ဖြစ်ပွားခဲ့တာဖြစ်ပြီးစစ်ကောင်စီတပ်ဖွဲ့ရဲ့မီးရှို့မှုကြောင့်ရေရှင်အစီစီရှားဖူကြီးရွာပါဝင်ကြီးရွာပေါင်း10ရွာကအိမ်ကြီးတစ်ထောင်ကျော်မီးလောင်ပျက်စီးခဲ့ပါတယ
်။ကျွန်တော်တို့ရွာဆိုလို့ရှိရင်လည်းကျွန်တော်တို့အစီစီရွာကိုရှို့လိုက်တာတော့လေကြီးသွား900ကျော်သွားရအိမ်ကြီးရှားဖူက120ပါလေအိမ်ကြီးမီးရှင်ကတော့တရွာလုံးမှ၄ရင်းမကျန်နဲ့ကိုကြီးကြောင်းဒီဘာသာကြီးကြောင်းညာတာဒီရှုတာပေါ့
အလားတူကလေးမျိုးနဲ့တောင်ပိုင်းကလေးကံကိုကာလမတ်ပေါ်မှာရှိတဲ့ကြီးရွာတွေဟာလည်းယခုချိန်ထိနေရက်ကိုမပြောင်းရဲကြသေးပဲတောထဲတောင်ထဲမှာစစ်ပေးရှောင်နေရဆဲဖြစ်ပြီးဈေးဝါနဲ့စားဝတ်နေရေးပိုင်းမှာအခက်ကြုံနေရတယ်လို့စစ်ပေးရှောင်နေတဲ့နှချောင်းရွာသားတို့ကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဟာကလေးတောင်ပိုင်းဒေသဘက်ကိုစစ်အားအလုံးကြီးနဲ့ဆက်လက်ထိုးစစ်ဆင်နေပြီးမေလ14ရက်နေ့ကပထမဆုံးအကြိမ်အဖြစ်တိုက်လေရင်အုံပြုပြီးဝီဟင်ကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့် PDF ကလေးတရင်လေးစခန်းကိုလည်းဆွလွတ်လိုက်ရတယ်လို့သိရပါတယ်ခင်ဗျာ
နှစ်နှစ်ကျော်ကြာပိတ်ထားတဲ့တာချီလေးမယ်ဆိုင်ကြားကထိုင်းမြန်မာနယ်စပ်ချစ်ကြည်ရေးတံတားတွေဇွန်လ1ရက်နေ့မှာပြန်ဖွင့်မယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ပြန်မဖွင့်လည်နိုင်ခဲ့ပါဘူးကိုဗစ်အရေးပေါ်ကာလရုပ်သိမ်းပြီးထိုင်းကနိုင်ငံပြန်ဖွင့်ပြီလို့ဆိုပေမဲ့ဘာကြောင့်မဖွင့်လည်နိုင်သေးတာလဲဖွင့်ဖို့အတွက်ဘယ်ဟာတွေကအဟန့်တာဖြစ်နေတာလဲဆိုတာကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်
ဇွန်လ၁ရက်နေ့မှာထိုင်းမြန်မာနယ်စပ်ကိတ်တာချီလိမ့်မယ်ဆိုင်ချစ်ချီရဲတရားအမတ်တက်ပြန်လည်ဖွင့်လှစ်ဖို့ထိုင်းအစိုးရနဲ့မယ်ဆိုင်ဖက်ချန်းကလူထုကမျှော်လင့်နေကြပါတယ်။နနစ်ကြာပိတ်ထားတဲ့အဲ့ဒီတရားပြန်လည်ဖွင့်လှစ်နိုင်ရေးထိုင်းနိုင်ငံချင်းရိုင်းခရိုင်မူးနဲ့မြန်မာနိုင်ငံတာချီလိမ့်ခရိုင်မူးတို့ကအကြိမ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့ပြန်လည်ဖွင့်လှစ်ဖို့သဘောမတူနိုင်ကြသေးပါဘူး။ထိုင်းနိုင်ငံဖက်ချန်းကအာဏာပိုင်တွေနဲ့နှိစက်တဲ့မယ်ဆိုင်ကရှာအမျိုးသမီးတဦးကတော့ဒါထိုင်းနိုင်ငံအစိုးရကိုမြန်မာဘက်ကအစိုးရကငွေကြေးပတ်တန်း50တောင်းပေမဲ့ထိုင်းဘက်ကတန်း20ပဲပေးဖို့သဘောတူတာကြောင့်နယ်စပ်ကိတ်ပြန်ဖွင့်ဖို့ကြံ့ကြာနေရတာဖြစ်တယ်လို့ရှမ်းစကားနဲ့အခုလိုပြောဆိုပါတယ်
။ရင်းနှီးဝါတဲ့တန်းမန်းမနဲ့ရန်တန်းမန်းခိုင်းငင်း
ပတ်တန်း20ပေးဖို့သဘောတူထားတယ်လို့တော့ကြားတယ်။ထိုင်းဘက်ကလူတွေကတော့သိနေကြပါမယ်မြန်မာဘက်ကတော့အဲ့ဒီတဲ့င်းကိုပေးမထွက်စေချင်ဘူးလို့ပြောတယ်တဲ့။
တရားပြန်ဖွင့်နိုင်ရေးအတွက်ထိုင်းနဲ့မြန်မာဘက်ကအစိုးရတွေအကြိမ်ကြိမ်တွေ့ဆုံညှိနှိုင်းခဲ့ပါတယ်ထိုင်းအစိုးရဘက်ကတော့တရားတန့်ရှင်းရေးတွေလုပ်ဖောင်တွေဖြည့်ဖို့ဆောင်ရွက်စာတမ်းတွေအသင့်ပြင်ဆင်ထားတဲ့အထိပြုလုပ်ခဲ့ပါတယ်မေလ24ရက်ကချင်းရိုက်ခရိုင်မူဖက်စကွန်ပူညာလက်နဲ့တာချီလက်ခရိုင်မူဦးမြင့်နိုင် TPC မြို့နယ်အဆင့်နယ်စပ်ကော်မတီတို့တွေ့ဆုံဆွေးနွေးရမှာလဲမြန်မာဘက်ကအထက်ကိုတင်ပြအောင်မယ်အထက်အမိန့်အတိုင်းလှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့ပြီးဆုံးဖြတ်ချက်တော့မရခဲ့ဘူးလို့ဆိုပါတယ်ဒီအကြောင်းတာချီလက်ခရိုင်မူဦးမြင့်နိုင်ကအခုလိုရှင်းပြပါတယ
်ကျွန်တော်တို့နိုင်ငံတော်အစိုးရကနိုင်ငံတော်ရဲ့ policy ကဒီ covid အစည်းအဝေးရမလျှော့သေးရင်နိုင်ငံတော်ရဲ့ချိန်လေးကမဖွင့်ဘူးပေါ့ဘယ်နယ်စပ်သတားမှမဖွင့်ပြီးပါဘူးကိုရီးယားလည်း covid အစည်းအဝေးရဒီနယ်စပ်တွေအကုန်လုံးကလူဝင်လူထုတွေအကုန် covid အစည်းအဝေးရကိုရီးယားပိတ်ထားတာပဲလေ
ထိုင်းနိုင်ငံမယ်ဆိုင်ဖက်ချန်းကဒေသခံတွေကတော့ခရီးသွားလုပ်ငန်းအပေါ်အဓိကအားထားနေရတာကြောင့်သတားပိတ်ထားတဲ့နှစ်နှစ်တာကာလစီးပွားရေးအခြေတည်ဖြစ်နေရတယ်လို့ဆိုပါတယ်ဇွန်လ1ရက်နေ့မှာသတားပြန်ဖွင့်ဖို့မျှော်လင့်ထားပေမဲ့မျှော်လင့်ထားတဲ့အတိုင်းဖြစ်မလာဘူးလို့မယ်ဆိုင်ဈေးကဆိုင်ကယ်ကယ်ရီတူကထိုင်းစကားနဲ့အခုလိုပြောပါတယ
်မင်းဒီလေတိုက်လေအဲတပေါ့ပေါ့
မျှော်လင့်ချက်အတိုင်းဖြစ်မလာတော့စိတ်မကောင်းဘူးပေါ့
General Sanga Gary Rainy Negaro, Didaraga Nimia Mapet Changa Winame, Kayde Gube Ako Yale, the Ramo Pendora Yen Dine Chaka Bobia, Wong William Shibu.
Dajele may sign dear win Nessa Pacho Geha, a matin a manit the rap tapare, a matit the raga, Lurigube, Tatan Quim Piltabi, a manit the ragaro, Gong Siri de San Portrait tapare, and in a gate of Bowie, Yayi Gong Zing Gate Grip Titare, Silom Joy Wing Pankham Gate, Gosan Yua Gate, Tawan Ban Gate, Tadin Dam Gate do Shijabare, Leshi Maro, Tara Amanika Luelu, Jang Gate Way Alone, Natana Se Maslaga, Time Back Up Baitara Akuti Bepare.
Akusabi, the Hengin Chago Nasin Jayamabashu.
Sakai Nangalimu and now Petta Hang Yakwama, Milan, Sashi and Yaga, Sikansi, Tapoye, Leneji, and Dam Jacamujao, Ayatta, Bidu, don't Uti, so Mupipa Kevare, Shambi Miapai Nam Chomune, Pinya Muyoma, Bomba Gwemu Pipa Kelo, Mula Danjang of Siamaji de U, Timante, Zombi, Siasiamashi U, Tikai Daya Yashi Kevare.
တော်ရရှင်တွေအခုနားဆင်ကြကြတာကတော့နေဆက်တီတာကတိုင်းရင်သတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပါ။တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသာပြေးနေညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ် American ပြည်ထောင်စု Oklahoma ပြည်နယ် Dawson မြို့မှာမနေ့တုန်းကဖြစ်ခဲ့တဲ့ပစ်ခတ်မှုနှစ်ခုအတွင်းမှာဆရာဝန်နှစ်ဦးအပါအဝင်လူ၄ဦးသေဆုံးခဲ့တယ်လို့ရဲတွေကပြောပါတယ်ဒီတော်ဆာမျိုးတွေကဆေးရုံတဲကိုဆေးရုံကနေဆင်းတာမကြသေးတဲ့ဒီမိုက်ကယ်လိုဝစ်ဆိုတဲ့တနက်သမားကမင်းညာတော်ကဝင်ရောက်ပြစ်ခတ်ခဲ့တာလို့အခုလုံနေတဲ့သတင်းစာရှင်းလင်းပွဲမှာရဲကပြောပါတယ်တနက်သမားကသူ့ကိုယ်သူပြစ်တတ်အဆုံးစီရင်ခဲ့တယ်လို့လည်းပြောပါတယ်ယူကရိန်းပိုင်နဲ့20ရာခိုင်နှုန်းလောက်ကိုရုရှားတပ်တွေသိမ်းပိုက်ထားပြီးတော့ရှေ့တန်းဆင်းမြစ်နေပြင်ဖြစ်နေတဲ့နေရာကကီလိုမီတာ1000ကျော်တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကဒီကနေ့ပြောကြားလိုက်ပါတယ်ယူကရိန်းရရှိတဲ့ထောက်ပံ့ကူညီမှုတွေအလုံးအတွက်ကိုသူ့နိုင်ငံကကျေးဇူးတင်ကြောင်းနဲ့မဟာမိတ်တွေအနေနဲ့ယူကရိန်းကိုလက်နက်တွေပို့ပေးဖို့လိုအပ်ကြောင်းသမ္မတဇယ်လန်စကီကပြောပါတယ်အမေရိကန်ပြည်ထောင်စုကဒေါ်လာတန်း900ဘိုးပို့ပြီးတော့အစစ်မြစ်နဲ့ rocket ဒုံးလက်နက်စနစ်တင်တဲ့စစ်လက်နက်တွေယူကရိန်းကိုပေးမယ်လို့သမ္မတဘိုင်ဒန်ကကြေညာခဲ့ပြီးနောက်တည့်မှာပဲယူကရိန်းသမ္မတကအခုလိုပြောကြားလိုက်တာဖြစ်ပါတယ်ဗြိတိန်ပြည်မကြီးနန်းသက်80ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုဗြိတိန်နဲ့ဒဏ္ဍာဟရနိုင်ငံတွေမှာကျင်းပနေကြပါတယ်။ဗြိတိန်မှာဒီကနေ့ကြာသပတေးနေ့ကစတင်ပြီးတော့အခမ်းအနားတွေကို၄ရက်ကြာကျင်းပနေပါတယ်။ဗြိတိန်သမိုင်းမှာနန်းသက်အရှိဆုံးဖြစ်တဲ့ဆက်တော်66ပြည့်ဖြစ်တဲ့ဒုတိယမြောက်အဲလိဇဘက်ပြည်မကြီးရဲ့တရားဝင်မွေးလေးကိုဂုဏ်ပြုတဲ့ဆေးပြအခမ်းအနားနဲ့ဒီနေ့ဂုဏ်ပြုပွဲတွေကိုလန်ဒန်မြို့မှာစတင်ခဲ့ပါတယ်။ဘက်ကင်နမ်နန်းတော်ရှေးကဒါနေပြန်ထွက်သွားတဲ့မြင်းစည်းတက်တွေကိုဗီယင်မာကြီးကနန်းတော်လာတာဆောင်ကနေထွက်ပြီးတော့ဘိုရှုခံပါတယ်နန်းတော်နာကဟိုက်ပါပန်းကကြံကြီးကနေလဲအမြောက်82ချက်ပြစ်ဖောက်ပြီးတော့ဗီယင်မာကြီးကိုဂုံပြုခဲ့ပါတယ်ဒီကနေ့လုတ်တဲ့ဂုံပြုပွဲအခမ်းအနားမှာဒီတော်ဝင်လေတန်းနဲ့ရေတက်ကရဟယင်တွေလေရင်တွေနန်းတော်ဘော်ကနေဂုံပြုဖြတ်ပြန်တာကိုလည်းဗီယင်မာကြီးကအသာသမီမြင်းမြစ်တွေနဲ့အတူနန်းတော်လာတာဆောင်ကနေပြီးတော့ထွက်ကြည့်ခဲ့ပါတယ်ပြင်သစ်နိုင်ငံမှာတော့တန်တမန်တွေကိုတခြားအစိုးရဝန်ထမ်းတွေနဲ့တဒန်းနဲ့ထားတဲ့ပြုပြင်ပြောင်းလဲမှုလုပ်မဲ့အပေါ်တန်တမန်တွေစန္ဒပြနေကြပါတယ်။ပြင်သစ်တန်တမန်အတိုင်းဝိုင်းအနေနဲ့ထုံတန်းစင်လာအရာတီးသန့်အဆင့်တန်းရထားတာကိုနှိမ်ချလိုက်တော့မဲ့ပြင်သစ်တန်တမန်ရဲ့ဒီအစီအစဉ်သစ်ပေါ်ဒေါသထွက်ပြီးတော့ဒီကနေ့စန္ဒပြကြတာပါ။အနှစ်20အတွင်းမှာပထမဆုံးအကြိမ်တန်တမန်တွေထူးထူးခြားခြားစန္ဒပြနေကြတာလည်းဖြစ်ပါတယ်။တူရကီအစိုးရကသူ့နိုင်ငံကိုအင်္ဂလိပ်အတန်ထွက်တာကီအစားတူရကီရဲလို့ပြောင်းလဲဖို့အတွက်ကုလသမဂ္ဂကိုစာပေးဖို့အကြောင်းကြားထားတာကိုကုလသမဂ္ဂကလက်ခံခဲ့ပါတယ် TURKEY တာကီအစား TURKIYE တူရကီရဲအဖြစ်နာမည်ပြောင်းဖို့အတွက်တူရကီနိုင်ငံသားရဲ့ဝန်ကြီးကကုလသမဂ္ဂကိုတရားဝင်စာပေးဖို့အကြောင်းကြားခဲ့တာဖြစ်ပါတယ်ရှင
်ဂျွန်လ၂ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nassim Lop နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကစုမွန်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ် PPG ည10:00 ကနေ 17:00 အထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.